Welcome to the Voice of America in Burmese.
Mingla nya jan ma shin Washington myo ro VOA American tan ga ni 2014 khu ni November 28 ye taw ja ni nya bai season ni ko Myanmar san no chein nya 9 nai ga ni 10 nai thi line to meter 24 25 ne 32 to ga ni dai yai thon hlwin taw ma ba shin Jama engine nai ma
ကတော့ဇော်ဝင်လိုက်မှာဒီညမှာထူးခြားတဲ့သတင်းတွေကတော့အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာရှိတဲ့တန်တဘန်ရက်ွက်အတွင်းပေါက်ကွဲမှုနဲ့အတူပစ်ခတ်မှုတွေကြာသပတေးနေ့ညကဖြစ်သွားခဲ့ပါတယ်။ယူကရိန်းနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေနောက်ပိုင်းပထမဆုံးအကြိမ်ဖြစ်လွတ်တော်စည်းဝေးပွဲတွေစတင်ပါတယ်။ကျောင်းနိုင်ငံကလူခွင့်ရေးတက်ကြွလှုပ်ရှားသူနှူးကိုတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့ဒီကနေ့ရုံးထုတ်စစ်ဆေးပါတယ်ဒီလိုဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုတော့နားလည်အောင်အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီကိုစောဝင်းလာရေသတင်းစီစဉ်ပြီးမှာတော့ပြည်ထောင်စုလွှတ်တော်ရဲ့ဆုံးဖြတ်ချက်ဖြစ်တဲ့6ပွင့်ဆိုင်ဆွေးနွေးပွဲကိုသမဏဦးသိန်းစိန်ကပယ်ချလိုက်တဲ့အကြောင်းနားဆင်ရမှာပါ။
ကျွန်တော်တို့ကချင်းကပ်ပုံချင်းကပ်နီးနဲ့တစ်ဖက်ကအဆိုပြုတဲ့ချင်းကပ်ပုံချင်းကပ်နီးကကွာခြားချက်တချို့ရှိနေလို့ဖြစ်ပါတယ်။ပထမအကြိမ်အောက်တိုဘာ30ရက်နေ့ကလောက်ခဲ့ပါတယ်။
တင်ကြားရေးဝန်ကြီးဦးရထွတ်က VOA ကိုပြောသွားတာပါရှင်။အပြည့်အစုံကိုစောင့်မျှော်နားဆင်ကြပါ။ဒါ့အပြင်ဒီဇင်ဘာလအတွင်းပထမဆုံးအကြိမ်ကျင်းပမယ့်ရန်ကုန်စီပင်တာယာရေးကော်မတီရွေးကောက်ပွဲလှုပ်ရှားမှုသတင်းဆောင်မကိုလည်းတင်ပြမှာပါ။အပတ်စဉ်ကဏ္ဍတွေထဲမှာတော့နိုင်ငံတကာအမျိုးသမီးများအကြမ်းဖက်ပပျောက်ရေးနေ့အထိမ့်မဲ့အကြောင်းတင်ပြထားတဲ့အမျိုးသမီးကဏ္ဍ၊သိပ္ပံနဲ့ဤပညာ၊ American ပြည်ထောင်စုရဲ့အားလက်ရက်ရှိဈေးဝယ်ရာသီအကြောင်းကြားရမယ့်တုတ္တဆုပ်လေး American တခွင်စာရာတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့နန်းလောင်တို့ကပြောပြပါအောင်ရှင်
။ Afghanistan နိုင်ငံကာဘူးမြို့ကတန်တမာရက်ွက်လို့လူသိများတဲ့လူကုန်နဲ့နေတဲ့ရက်ွက်ကိုကြာသာပတေးနေ့ညကတာလီဘန်တွေဝန်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အဲ့ဒီရက်ွက်မှာ Afghan လုံခြုံရေးတပ်ဖွဲ့တွေတိုးမြင့်ချထားပါတယ်။ကြာသာပတေးနေ့ညနောက်ပိုင်းကဝါဇီအက်ဘာခန်အရက်မှာပောက်ကွဲမှုတွေဖြစ်ပေါ်ပြီးတနတ်တန်တွေကြားရတဲ့အကြောင်းမျက်မြင်သက်သေတွေကပြောပါတယ်တာလီဘန်တွေကသူတို့ပြုလုပ်တယ်လို့ပြောဆိုထားတဲ့အဲ့ဒီညပိုင်းတိုက်ခိုက်မှုဟာနိုင်ငံတကာကယ်ဆယ်ရေးနဲ့ဖွံ့ဖြိုးမှုအေဂျင်စီရုံးအနီးမှာဖြစ်သွားခဲ့တာပါ RPG နဲ့တခြားပေါင်းမြတ်တနတ်တန်တွေဟာ45မိနစ်လောက်ထိကြားခဲ့တဲ့အကြောင်းအဲ့ဒီနိုင်ငံတကာကယ်ဆယ်ရေးဖွံ့ဖြိုးမှုအေဂျင်စီရဲ့လုံခြုံရေးဆိုင်ရာအကြီးအကဲတိုနီဟက်စလမ်က AP သတင်းဌာနကိုပြောပါတယ်အဲ့ဒီတိုက်ခိုက်မှုအတွင်းနိုင်ငံသားတယောက်မှသေဆုံးခဲ့ခြင်းမရှိပါဘူးသူတို့အနေနဲ့နိုင်ငံသားတွေနေထိုင်တဲ့အိမ်တွေကိုပစ်မှထားတက်ခိုက်ခြင်းဖြစ်ကြောင်းတာလီဘန်ပြောခွင့်ရပုဂ္ဂိုလ်ကလည်းပြောပါတယ်နိုင်ငံသားအများစုနေထိုင်တဲ့အဲ့ဒီရက်ွက်ကိုတက်ခိုက်မှုဟာဗြိတိရှ်တန်ယုံပိုင်မော်တော်ကားကိုတာလီဘန်အသေးခံတက်ခိုက်သမားတွေကဘုံခွဲတက်ခိုက်ခဲ့တဲ့အတွက်ဗြိတိရှ်နိုင်ငံသားတအူးအပါအဝင်လူ9ဦးသေဆုံးပြီးနိုင်ဝိုင်းအကြမှာပြုလုပ်ခဲ့တာဖြစ်ပါတယ
်စစ်တပ်ရဲ့ထောက်ခံမှုရထားတဲ့အီဂျစ်အစိုးရကိုမတိမငြိမ်ဖြစ်အောင်လုပ်လို့ရတဲ့ရွေးချယ်တဲ့အစ္စလာမစ်တွေဆန္ဒပြဖို့ပြင်ဆင်နေချိန်အတွင်းအီဂျစ်စစ်သားနှစ်ယောက်တေဆုံးသွားပါရယ်ကယ်ရိုမြို့မြောက်ဘက်ကနေရာတစ်ခုမှာအမည်မသိတဲ့လူတစ်ယောက်ရဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်တေဆုံးသွားရလို့လုံခြုံရေးအရာရှိတွေကပြောပါရယ်မွတ်စလင်လူငယ်များနှိုးထချင်း Muslim Youth Uprising လို့အမည်ပေးထားတဲ့ဆန္ဒပြပွဲကိုတနင်္ဂနွေလုံးအတိုင်းတာနဲ့လုပ်ဖို့အစွန်းရောက် Conservative Salafi Front အုပ်စုကတောက်ကြနေကဆော်အော်လိုက်တာပါအစ္စလာမ်ဥပဒေတွေပြန်ပြီးကျင့်သုံးအောင်တွန်းအားပေးတဲ့အနေနဲ့ဒီအုပ်စုကဆန္ဒပြမှုအတွင်းကိုရမ်ကျန်းစာအုပ်ကိုလေထဲမြောက်ကင်ထားစေချင်တာပါဆန္ဒပြမှုတွေအကြမ်းဖက်လာရင်ပြင်းထန်စွာတုံ့ပြန်မယ့်အကြောင်းအစိုးရကတတိပေးလိုက်ပြီးအထူးကနေရာတွေကိုလုံခြုံရေးတွန်းမြင့်ထားလိုက်ပါတယ်ဂျာဟာလက်ပေါင်းများစွာအတွင်းတမရအဗ်ဒယ်ဒတာ MCC ကိုစန့်ကျင်ဆန္ဒပြတဲ့အပြင်းထန်ဆုံးလှုပ်ရှားမှုလည်းဖြစ်ပါတယ်စစ်အစိုးရခေါင်းဆောင်ဟောင်းလည်းဖြစ်တဲ့ Mr. CC ဟာအီဂျစ်နိုင်ငံရဲ့ပထမဆုံးရွေးကောက်ခံ Islamic တမရမိုဟာမက်မော်စီကိုအရင်နှစ်ကရာထူးဖြုတ်ချခဲ့တာပါမစ္စတာမော်စီဟာမွတ်စလင်ညီအစ်ကိုများအဖွဲ့ဝင်လည်းဖြစ်ပါတယ်မစ္စတာမော်စီရာထူးချခံလိုက်ရတဲ့ကမွတ်စလင်ညီအစ်ကိုများအဖွဲ့ဝင်ထောင်ပေါင်းများစွာကိုအကျဉ်းချထားခဲ့တာပါအကြံဖက်ဆန္ဒပြမှုအတွင်းလူပေါင်းရာချီတိုက်ဆုံခဲ့ပြီးအဲ့ဒီဆန္ဒပြမှုတွေညှိတက်သွားခဲ့တာပါရှင
်ယူကရိန်းနိုင်ငံမှာပြီးခဲ့တဲ့လအတွင်းရွက်ောက်ပွဲတွေကျင်းပပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်လွတ်တော်ဆွေးနွေးပွဲတွေစတင်ကျင်းပပါတယ်ပြီးခဲ့တဲ့လရွက်ောက်ပွဲအတွင်းအနောက်အုပ်စုလိုလာတဲ့ပါတီတွေကိုတခဲနဲ့ထောက်ခံမဲပေးခဲ့ကြတာလည်းဖြစ်ပါတယ်လွတ်တော်အမတ်စုစုပေါင်း450နိဗာရဲ့၄ပုံ၃ပုံလောက်ရှိတဲ့အမတ်တွေကအာဆန်ညရဆန်ညအနေနဲ့ဝန်ကြီးချုပ်ရာဒူဆက်လက်ထမ်းဆောင်ဖို့မဲခွဲဆုံးပြလိုက်ကြပါတယ်။တမရပက်ထရိုပိုရိုရှန်ကိုနဲ့အသစ်ဖွဲ့စည်းလိုက်တဲ့၅ပါတီညွန်ပေါင်းအဖွဲ့ကဝန်ကြီးချုပ်ရဆန်ညအနေနဲ့နောက်ထပ်တက်တန်းတစ်ခုထပ်မံတာဝန်ထမ်းဆောင်ဖို့လိုလားနေကြတာဖြစ်ပါတယ်။လွတ်တော်အပြင်မှာတော့ယူကရိန်းအလံကိုကန်ဆောင်ပြီးစကားမပြောဘဲအလုံးနဲ့တက်တည်ပြပါ။ကတိမပေးဘဲလက်တွေ့လုပ်ပြပါလို့အသေးပေရတဲ့စာရဏီကန်ဆောင်ပြီးလူတချို့ကမတ်တရကန်ဆောင်ဝေးရမ်းခဲ့ကြပါတယ်။
ပိုယဟန်မင်းကြီးဖရန်စစ်ဟာသူ့ရဲ့သုံးရကြားတူရကီနိုင်ငံကိုဒီကနေ့စတင်လိုက်ပါပြီ။ပိုယဟန်မင်းကြီးရဲ့ဒီခရီးစဉ်ဟာမွတ်စလင်ကောင်းဆောင်တွေနဲ့ဆက်ဆံမှုခိုင်မာကောင်းမွန်အောင်လုပ်ဆောင်ဖို့ရည်ရွယ်လို့ဗာတီကန်မြို့တော်ကပြောပါရယ်။တူရကီသမ္မတရီဆက်ထိုင်ယစ် အဒရွန်ကဘာသာရေးကောင်းဆောင်မိုဟာမက်ဂိုမက်စ်တို့နဲ့ပေါ်ရဟန်မင်ကြီးတွေ့ဆုံတဲ့အချိန်ဘာသာရေးအရာတီးခတ်နိုင်မှုနဲ့ဘာသာရေးအစွန်းရောက်မှုတွေကိုတိုက်ခိုက်မှုတွေဟာထိတ်တန့်ကပါဝင်မဲ့အကြောင်းသက်ဆိုင်ရာအရာရှိတွေကပြောပါရယ်။တူရကီနိုင်ငံဟာမွတ်စလင်အများစုနေထိုင်တဲ့တိုင်းပြည်လည်းဖြစ်ပါရယ်။ဒီဒေသကိုပေါ်ရဟန်မင်ကြီးအရင်သွားခဲ့တဲ့ခရီးစဉ်တွေမှာပြုလုပ်ခဲ့သလိုဒုက္ခသည်တွေအဖွဲ့တွေနဲ့တွေ့ဆုံတာမျိုးတော့လုံးဝမဟုတ်ဘူးလို့ဗက်တီကန်ကပြောပါရယ်ရှင်။
ဒီ American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်နိုင်ငံကလူခွင့်ရေးတက်ကြွလှုပ်ရှားသူနှုတ်ဦးကိုတည်ငင်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့ဒီကနေ့ရုံးထုံစစ်ဆေးခဲ့တဲ့အတွက်ဒါဟာတရုတ်အစိုးရအနေနဲ့အတိုက်ခံတွေအပေါ်တရားစွပ်စွဲမှုတွေကနောက်ဆုံးဆောင်ရွက်ချက်တစ်ခုလည်းဖြစ်ပါတယ်သတင်းစာထုတ်ဝေတဲ့အပေါ်အစိုးရကစင်စာဖြတ်တောက်နေတာကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့သတင်းစာတိုက်တစ်ခုရှိကဆန္ဒပြပွဲမှာပါဝင်ခဲ့မှုနဲ့အဲ့ဒီတက်ကြွလှုပ်ရှားသူကောင်ဖေရှောင်းနဲ့ဆွန်ဒေရှန်းတို့နှုတ်ဦးဟာ2013ခုနှစ်ဩဂုတ်လမှာဖမ်းဆီးထိန်းသိမ်းခံရတာဖြစ်ပါတယ်သူတို့ရဲ့အမှုကတော့တောင်ပိုင်းမြို့တမျိုးဖြစ်တဲ့ဂွမ်ရှိုးမှာတောက်ကြနေကအစတင်ကျနာတာပါဒီအမှုနဲ့ဆွဲချက်တင်ခံနေရသူတွေဟာအပြစ်ရှိကြောင်းအမြဲတမ်းလိုလိုအစီစဉ်ချက်ချခံကြရပြီးနှိရှေထောင်းတာအပြစ်ပေးခံရလိမ့်ရှိပါတယ်သူတို့ဟာတိုင်းပြည်ရဲ့ရန်သူတွေမဟုတ်ဘဲတရားဥပဒေစိုးမိုးမှုပုံမှုခိုင်မာတောင်တင်းအောင်လှုပ်ဆောင်သူတွေသာဖြစ်တဲ့အတွက်သူတို့ကိုပြန်ပြီးတော့လွတ်ပေးဖို့သူတို့ရဲ့အမှုကျနာခြင်းမပြုလုပ်ခင် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကကြီးညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်တရုတ်လူခွင့်ရေးခုခံကာကွယ်သူများကွန်ရဲ့အဖွဲ့ကလည်းသူတို့ကိုဖမ်းဆီးမှုအပေါ်ဖြစ်တင်ဝေဖန်လိုက်ပြီးသူတို့နှုတ်ဟာသူတို့ရဲ့ရပိုင်ခွင့်ဖြစ်တဲ့လွတ်လပ်စွာပြောဆို권နဲ့စီရင်권အရာလောက်ဆောင်ညင်တာဖြစ်တယ်လို့ဆိုပါတယ
်ဥရောပစီးပွားရေးလုပ်ငန်းတွေရဲ့လှုပ်ထုံလုံနေတွေကိုကြီးကြပ်တဲ့သူတွေကို Google နဲ့အဆက်ဖြတ်ဖို့ဥရောပပါလီမန်ကတိုက်တွန်းလိုက်ပါတယ်အင်တာနက်ပေါ်သတင်းအချက်အလက်တွေကိုရှာဖွေတဲ့နေရာမှာအခြားစီးပွားရေးဝန်ဆောင်မှုတွေနဲ့ပူးတွဲလုပ်ကိုင်တာကိုဥပဒေပြုသူတွေကစ조사ဟန့်တားနေချိန်မှာပဲလှိုင်းနာစရာမလိုတဲ့ဆုံးဖြတ်ပြချမ်းချက်ကိုအကြရာပရိနေကအတည်ပြုလိုက်တာပါဥရောပစီးပွားရေးရှင်ပြိုင်မှုကော်မရှင်နာမင်းကြီးမာဂရီတာဗက်စ်ဂါကတော့တခြားကုမ္ပဏီတွေနဲ့တိုင်တန်းချက်ကိုပြန်လည်သုံးသပ်ပြီးမှဒီကိစ္စကိုရှေ့ဆက်လှုပ်ဆောင်ဖို့အဆုံးဖြတ်သွားမယ်လို့ပြောပါရရှင
်အမေရိကန်ပြည်ထောင်စုမစ္စဆိုရီပြည်နယ်ဖာဂါဆန်မြို့မှာလက်နက်မဲ့လူမဲဆဲကျော်တဲ့တူကိုပစ်တက်ခဲ့တဲ့လူပြုအရာရှိကိုဂျူရီလူကြီးတွေကတရားမစွဲဖို့ဆုံးဖြတ်ချက်ချလိုက်တဲ့အပေါ်မကျေနပ်လို့ကံကွယ်ဆန္ဒပြနေသူတွေဟာလက်လီအယောင်ဆိုင်ကြီးတွေရှေ့ကိုပြောင်းရွှေ့နေရာယူဆန္ဒပြခဲ့ကြပါတယ်Thanksgiving လို့ခေါ်တဲ့ကျေးဇူးတော်နေ့အားလတ်ရဲ့ကြာသပတေးနေ့ညကစလို့တောက်ကြနေအစောပိုင်းအထိဆန္ဒပြသူဒါဇင်ပေါင်းများစွာဟာ Walmart Target စတဲ့နာမည်ကြီးဈေးဆိုင်ကြီးတွေရဲ့ရှေ့မှာရဲဝန်တွေကစောင့်ကြည့်နေတာနဲ့အမျှလက်မြောက်မပစ်နဲ့စတဲ့ကြွကြော်တာနေ့အော်ဟစ်ပြီးတော့ဆန္ဒပြခဲ့ကြပါတယ် Black Friday လို့ခေါ်တဲ့ကျေးဇူးတော်နေ့ပြီးဒီကနေ့တောက်ကြနေ့ဟာအမေရိကန်နိုင်ငံမှာအစဉ်လာအားဖြင့် Christmas အတွက်ဈေးဝယ်ပထမဆုံးစထွက်ကြတဲ့နေ့လို့ဆိုရမှာလည်းဖြစ်ပါတယ်လက်လီဆိုင်ကြီးတွေကအထူးလျှော့ဈေးတွေနဲ့ဝယ်သူတွေကိုအကြီးအကျယ်ဆွဲဆောင်နေတဲ့အချိန်ဖြစ်ပါတယ်ပထမနေ့ရဲ့အကြံဖက်မှုတွေနဲ့လူရဲမှုတွေဖြစ်ခဲ့ပြီးကြာသပတေးနေ့တုန်းကတော့တင်းမာမှုတွေရော့ချခဲ့ပါတယ်ဖာဂါဆန်မြို့ရဲ့စင်ဂျေပုံစင်လူးဝစ်အရာမှာဒေသခံတွေရဲ့နဲ့အကူအညီချင်းသူတွေကတော့လူမဲဆဲကျော်တဲ့မိုက်ကယ်ဘရောင်းကိုပစ်တက်ခဲ့တဲ့လူပြူရဲအရာရှိဒါရင်ဝယ်ဆန်ကိုတရားမစွဲဖို့ပြီးခဲ့တဲ့တနင်္လာနေ့ကဂျူရီလူကြီးတွေဆုံးဖြတ်ခဲ့ပြီးဖြစ်ပွားခဲ့တဲ့ဆန္ဒပြမှုတွေကြောင့်လမ်းမတွေပေါ်မှာကြံရစ်တဲ့အမိုက်တရိုက်တွေကိုကျေးဇူးတော်နေ့မှာဝိုင်းဝန်းကူညီရှင်းလင်းပေးခဲ့ကြပါတယ
်။ဒီနှစ်ဂျွန်လကစလို့ကမ္ဘာတဝန်းရေနံထုတ်လုပ်မှုတွေပိုရှံပြီးရေနံစည်း30ရာခိုင်နှုန်းကျော်ကျဆင်းသွားစေခဲ့တဲ့တိုင်အောင်လက်ရှိထုတ်လုပ်နေတဲ့အတိုင်းအတာအတိုင်းဆက်ပြီးထုတ်လုပ်သွားကြဖို့ကမ္ဘာပေါ်မှာရေနံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC အဖွဲ့ကဆုံးဖြတ်လိုက်ပါတယ်။လွန်ခဲ့တဲ့၄နှစ်အတွင်းသူတို့အနေနဲ့တော်တော်လေးဈေးကောင်းကောင်းရခဲ့ပြီးတော့အခုဈေးကျသွားလို့တခခုအမြန်ဆုံးဖြတ်လုပ်ဆောင်စရာမလိုတဲ့အကြောင်းအခြေအနေကိုစောင့်ကြည့်ပြီးဈေးကွက်ဘယ်လိုပြန်ပြီးတည်ငြိမ်လာမလဲဆိုတာကိုကြည့်ရမှာဖြစ်ပြီးသူ့အနေနဲ့အချိန်ပေါင်းများစွာပြောခဲ့တယ်လို့ဘာမှအထိတ်တလမဖြစ်စေလို့ကြောင့် OPEC အဖွဲ့ရဲ့အထွေထွေအတွင်းရင်းမှူးအဗ်ဒယ်လာဆလင်အယ်ဘဒရီကပြောပါရယ်ရေနံထုတ်လုပ်မှုတွေအရင်အတိုင်းထားရှိသွားဖို့ကိုရေနံထုတ်လုပ်ရောင်းချတဲ့နိုင်ငံပေါင်း12နိုင်ငံပါဝင်တဲ့ OPEC အဖွဲ့ကဩစတြေးလျနိုင်ငံဗီယက်နာမ်မြို့မှာကြာရာပတေးနေ့ကဆုံးဖြတ်ခဲ့တဲ့သတင်းထွက်လာခဲ့ပြီးတဲ့နောက်မှာတော့ရေနံဈေးဟာ၄နှစ်အတွင်းအနှိမ်ဆုံးဈေးဖြစ်တဲ့ရေနံတစ်ပေပါကို83ဒေါ်လာအထိကျသွားပါရယ် OPEC နိုင်ငံတွေဟာလက်ရှိမှာတစ်နေ့ကိုရေနံစီးသန်း30ထုတ်လုပ်နေပြီးရေနံထုတ်လုပ်မှုပိုရှံနေတဲ့အပေါ် OPEC နိုင်ငံတွေကဘာမှတုံ့ပြန်လှုပ်ဆောင်ခြင်းမရှိရာဟာအမေရိကန်ပြည်ထောင်စုမှာရေနံအကြီးအကျယ်ထုတ်လုပ်မှုကို OPEC နိုင်ငံတွေကသောရထွက်နေတယ်ဆိုတာသိသာစီတယ်လို့သုံးသပ်သူတွေကပြောဆိုကြပါရရှင်
မက္ကဆီကိုနိုင်ငံအတွင်းဂိုင်းဖွဲ့တပ်ဖြတ်မှုတွေမှာအာဏာပိုင်တွေပါဝင်နေတယ်ဆိုတဲ့ဆွတ်ဆွဲပြောဆိုမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲတိုင်းပြည်အတွင်းအောက်ခြေသိမ်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မဲ့အစီအစဉ်တစ်ကိုသမရအင်္ဂလိပ်ကပညာနီယက်တိုကထုတ်ဖော်ပြောဆိုလိုက်ပါတယ်အကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့ Guerrero ပြည်နယ်အတွင်းကောင်းဖြတ်တပ်ဖြတ်ခံရတဲ့အလောင်း၁၁လောင်းတွေ့ရှိပြီးနိုင်ပိုင်းအကြာမှာပဲတမရကပြုပြင်ပြောင်းလဲမှုလှုပ်ဆောင်မဲ့အစီအစဉ်တစ်ကိုကြာတာရင်းတွေကတိုင်းပြည်ကိုချပြလိုက်တာဖြစ်ပါတယ် Guerrero ပြည်နယ်ကလွန်ခဲ့တဲ့နှစ်လတုန်းကចောင်းသားလူငယ်43ယောက်ပျောက်ဆုံးသွားတဲ့ပြည်နယ်လည်းဖြစ်ပါတယ်အဲ့ဒီចောင်းသား43ယောက်ကို Guerrero ပြည်နယ်အတွင်းကဤဟွာလာမြို့ရဲတပ်ဖွဲ့ကပြန်မေးဆွဲပြီးရာဇဝတ်ဂိုင်းတွေလက်ထဲလွှဲပေးလိုက်တာလို့တန်တရားရှိခံနေရတာဖြစ်ပြီးအဲ့ဒီဂိုင်းအဖွဲ့ကចောင်းသားတွေကိုတပ်ဖြတ်ပြီးတော့မိရှုထားအလောင်းတွေကိုအမိုက်ပုံအနီးမှာပစ်ထားတယ်လို့ဆိုပါတယ်မက္ကဆီကိုနိုင်ငံမှာအစိုးရကမူရခိုင်အဖွဲ့တွေပေါ်တိုက်ခိုက်မှုတွေစတင်လှုပ်ဆောင်ခဲ့တဲ့2006ခုနှစ်ကစလို့လူပေါင်းထောင်ပေါင်းများစွာတေဆုံးခဲ့ကြရတာလည်းဖြစ်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြပြသွားတဲ့ကိုဇော်ဝင်းလိုင်းနဲ့နန်းလောင်တို့ကိုကျေးဇူးတင်ပါတယ်ရှင်အခုတော့အစီအစဉ်အစပိုင်းမှာကြားလိုက်ရတဲ့6ပွင့်ဆိုင်ဆွေးနွေးပွဲသမရကပယ်ချလိုက်တဲ့အကြောင်းတင်ပြမှာပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်6ပွင့်ဆိုင်တွဲဆုံဆွေးနွေးဖို့တီထောင်စုလွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာလောလောဆယ်မဖြစ်နိုင်သေးကြောင်းနိုင်ငံတော်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးက VOE ကိုပြောပါရယ်နိုင်ငံတော်သမ္မတဘက်ကအဖွဲ့အစည်းပေါ်အခြေခံပြီးတွဲဆုံဖို့ကိုလိုလားတာဖြစ်ပါရယ်6ပွင့်ဆိုင်ဆွေးနွေးပွဲအတွက်တိုင်းရင်းသားကိုယ်စားလှယ်ဖြစ်အရွေးချယ်ခံရတဲ့ဒေါက်တာအေးမောင်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးအချက်အသေးကိုကြော်လွန်ဖို့အတွက်ပြည်ထောင်စုလွှတ်တော်ကဆုံးဖြတ်တဲ့အပေါ်မှာအလေးနက်ထားတင်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါ
။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုခေတ်စနစ်နဲ့အညီပြုပြင်နိုင်ဖို့အတွက်ပြည်ထောင်စုလွှတ်တော်က6ပွင့်ဆိုင်တွဲဆုံဖို့ဒီလ25ရက်နေ့ကအရေးကြီးဆိုတင်သွင်းပြီးကန့်ကွက်သူမရှိအတည်ပြုခဲ့တာဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ကဆုံးဖြတ်တဲ့6ပွင့်ဆိုင်ဆွေးနွေးပွဲမှာနိုင်ငံတော်သမ္မတပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်တိုင်းရင်းသားအစုအဖွဲ့ကိုယ်စားလှယ်တဦးနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့ဖြစ်ပါတယ်။နိုင်ငံတော်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရဲထွတ်ကတော့ဒီဆုံးဖြတ်ချက်ဟာလောလောဆယ်မဖြစ်နိုင်သေးဘူးလို့အခုလိုပြောပါတယ
်။လောလောဆယ်တော့ဖြစ်နိုင်သေးပါဘူးဗျာ။ဒီဆွေးနွေးပွဲလုပ်ဖို့ဆိုတော့ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ကချင်းကပုံချင်းကနီးနဲ့တစ်ဖက်ကအဆိုပြုတဲ့ချင်းကပုံချင်းကနီးကကွာခြားချက်တချို့ရှိနေလို့ဖြစ်ပါတယ်။ပထမအကြိမ်အောက်တိုဘာ31ရက်နေ့ကလုပ်ခဲ့တဲ့ဟာကျွန်တော်တို့က institution ပေါ့ဗျာ။ဖွဲ့ကြီး5ဖွဲ့ဆိုတော့ဖွဲ့ကြီး5ဖွဲ့လုပ်တဲ့အခါမှာနိုင်ငံရေးပါတီအစုဖွဲ့မှာဆိုရင်ကျွန်တော်တို့ကတွတ်တော်ထဲမှာရောတွတ်တော်ထဲမှာပြင်ပမှာရှိတဲ့ပါတီတွေကိုစုပေါင်းပြီးတော့ဖွဲ့ထားတဲ့အဖွဲ့တွေကခေါင်းဆောင်တွေဖိတ်ပြီးတော့ပထမဆွေးနွေးခဲ့တာပေါ့။အခုကျတော့နိုင်ငံရေးပါတီတွေဘက်ကတယောက်ဖွဲ့ရှိမယ်ဆိုတော့တင်နေတာရှိတယ်။ဒီလိုမျိုးတွေကွာခြားချက်တွေရှိတာပေါ့။ဒါတို့ကတိုင်းရင်းသားတွေဘက်ကဆိုရင်တနေ့ကသမရာကြီးနဲ့တွေ့တဲ့အချိန်မှာတိုင်းရင်းသားတွေဘက်ကလည်းသူပို့ပြီးတော့မှသူ့ဘက်ကများများပါချင်တယ်ဆိုတော့တိုက်ပဲရှိပါလေ။ဒါရောက်လို့ကျွန်တော်ကလောလောဆယ်ဖြစ်နိုင်သေးတယ်လို့ပြောတော့
လွန်ခဲ့တဲ့အော်တိုဘာလကုန်ပိုင်းကအုတ်ချုပ်ရေးဥပဒေပြူရေးနိုင်ငံရေးပါတီများတက်မတော်ရွေးကောက်ပွဲကော်မရှင်ဆိုတဲ့အစု၅ဘွဲ့အပေါ်အခြေခံပြီးတွေ့ဆုံခဲ့တာဖြစ်ပါတယ်။အော်တိုဘာလတွဲဆုံဆွေးနွေးပွဲပြီးတဲ့နောက်မကြာခင်ဒီလိုဆွေးနွေးပွဲမျိုးထပ်မံကျင်းပဖို့ရည်ရွယ်ထားခဲ့ကြောင်းအခုလွှတ်တော်ရဲ့ဆုံးဖြတ်ချက်နောက်ပိုင်းမှာတော့ဒီဆွေးနွေးပွဲမျိုးနောက်တစ်ကြိမ်ကျင်းပဖို့ခက်ခဲသွားကြောင်းဦးရဲချုပ်ကပြောပါတယ်။နိုင်ငံတော်သမ္မတရဲ့သဘောထားနဲ့ပတ်သက်ပြီး6ပွင့်ဆိုင်ဆွေးနွေးပွဲအတွက်တိုင်းရင်းသားကိုယ်စားလှယ်အဖြစ်အရွေးချယ်ခံရတဲ့ဒေါက်တာအေးမောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ပြည်ထောင်စုလွှတ်တော်ရဲ့ဖွဲ့စည်းပုံဆိုင်ရာအချက်ကြီးကိုကြိုလွှားမဲ့နည်းလမ်းကိုသစ္စာဆွေးနွေးရေးနည်းငယ်ဖြည့်ရှင်းလိုတဲ့အကြောင်းကျိုးခိုင်လုံစွာတင်ပြချက်ပေါ်မှာအလေးနဲ့ထားစဉ်းစားကြည့်လိုပါတယ်။ဘာလို့ဆိုရင်သမ္မတကြီးဟာဒီတော်စုတို့ကိုတာဝန်ခံရပါတယ်။သူစည်းပုံချေခံဥပဒေရအမြင့်ဆုံးသောမှန်နိုင်သည်ကျွန်တော်ရဲ့ဥပဒေပြမှုမှန်နိုင်ဖြစ်တဲ့ဒီတော်စုတို့ဖြစ်ပါတယ်။အဲ့တော့သူစည်းပုံချေခံဥပဒေဆိုင်ရာသစ္စာမှုရှိတယ်ဆိုတာကိုလက်တော်ကိုယ်စားလှယ်ပေါင်း140ကျွန်တော်ရဲ့ဒီသူစည်းပုံရည်ရှိရေးနဲ့ပတ်သက်တဲ့အစီရင်ခံစာကိုဆွေးနွေးတဲ့ညီငယ်ကိုသိရင်သိပါတယ်။အဲ့တော့ဒီပစ္စည်းပုံတစ်ဆုံပုံပေါ်သွားနိုင်ဖို့အတွက်တစ်ခုပြီးတော့လည်းဒီတော့ပစ္စည်းပုံချေခံဥပဒေနဲ့ပတ်သက်လို့ပြင်ဆင်နေကြတဲ့ဒီတော်စုတို့တို့ရဲ့စာရီမှတစ်ခုတော့လည်းတပြိုင်တည်းတောင်းဆိုရဲဖြည့်ရှင်းနိုင်တဲ့နည်းလမ်းဖြစ်တဲ့အခါမှာဖြည့်သွင်းစဉ်းစားဖို့တာဝန်ပြီးနိုင်ငံတော်အကြီးအကဲမှရှိပါတယ်
ပြည်ထောင်စုလွှတ်တော်ကတင်ပြတဲ့6ပွင့်ဆိုင်သဘောတရားဟာအုတ်ချုပ်ရေးဥပဒေပြည့်ဆိုင်ရာလွှတ်တော်နှစ်ရက်တက်မတော်အဓိကအင်အားကြီးအတိုက်ခံပါတီနဲ့တိုင်းရင်းသားအင်အားစုကိုကိုစားပြုတာဖြစ်တယ်လို့လည်းဒေါက်တာအေးမောင်ကတင်ပြပါဗါတယ် တကယ်လို့6ပွင့်ဆိုင်တွဲဆုံမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအကြက်တဲကိုကျော်လွှားနိုင်မယ်လို့ယုံကြည်ကြောင်းလည်းသူကပြောပါတယ
်ဥပဒေပြုံးမှုမှန်နိုင်ရဲ့နော်ခိုင်လုံတဲ့အကျိုးကြောင်းတွေကိုဖော်ပြတဲ့နော်တဝန်တော်တခုရောက်သွားရင်ဓမ္မကြီးတာဝန်လုံးလုံးလျားလျားဖြစ်သွားပါလိမ့်မယ်ကာကွယ်ရေးဥပဒေချုပ်ကလည်းအကျိုးကြောင်းခိုင်လုံစွာနဲ့လက်ခံလာနိုင်ပါလိမ့်မယ်6ပွင့်ဆိုင်ဆိုတဲ့နော်ဌာနကိုတင်ကျင်းပြီးအားလုံးရဲ့ထပ်ပေါက်တခုဖြစ်တယ်ကျွန်တော်ကြီးရဲ့ထပ်ပေါက်ပြစည်းပုံချက်တည်းရဲ့ထပ်ပေါက်ဆိုတာကိုကျွန်တော်လည်းဒီလိုပဲခိုင်ပါတယ်။ကျွန်တော်ထင်တယ်အောင်မြင်မဲ့ချင်းကပ်မှုလို့ကျွန်တော်တို့တို့ရဲ့ချင်းကပ်မှုကိုကျွန်တော်နားလေပါတယ်။ကျွန်တော်တို့လည်းပါဝင်ပူးပေါင်းဆောင်ရွက်နိုင်မည်ဆိုရင်အဲသမိုင်းတွင်မဲ့ပြစည်းပုံကြီးတစ်ခုကိုနော်ဒီတို့ပြောင်းပြောင်းပြောင်းလေးနဲ့ညှိနှိုင်းဖြည့်ဆည်းနိုင်ခဲ့တယ်ဆိုတာမျိုးဖြစ်သွားနိုင်ပါတယ
်။လောလောဆယ်မှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားကိုထုတ်ပြန်တာမရှိသေးပါဘူး။ပြည်တော်စုလွတ်တော်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြန်လည်သုံးသပ်ဆွေးနွေးထားပြီးနောက်တစ်ကြိမ်ကျင်းပမယ့်လွတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဥပဒေမူကြမ်းကိုအတည်ပြုဖို့ရှိနေပါတယ
်။တော်ရရှိများခင်ဗျာမြန်မာစီးပွားရေးဥပိုင်း limited ဟာမြန်မာနိုင်ငံစီးပွားရေးလောကမှာကြဲကြဲပြန့်ပြန့်ချီကုပ်ယူထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဒီအဖွဲ့အစည်းကြီးဟာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနိုင်ငံကချမှတ်ထားတဲ့တရားဥပဒေလှုပ်ထုံလုံးမှုတွေနိုင်ငံတကာစံရီးစံညွှန်းတွေကိုဘယ်အတိုင်းအတာထိလိုက်နာဖို့လိုအပ်ပါသလဲတကယ်လက်တွေ့မှာလိုက်နာမှုရှိရလားဆိုတာကိုအခုလာမယ့်စနေနေ့တရားလေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိမှာခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954fax number 2023-5552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ပါဝင်မဆွေးနွေးနိုင်တဲ့သောရရှင်တွေဆွေးနွေးလိုတဲ့အကြောင်းကိုလူတူရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါမယ
်။တောက်ကြနေညာချန် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အခုဆက်ပြီးတော့ဒီရန်ကုန်စီပင်တာယာရေးကော်မတီရွေးကောက်ပွဲအတွက်ဘာတွေလှုပ်ရှားနေတယ်လဲဆိုတာတွေကိုတင်ပြမှာပါ။နှစ်ပေါင်း65နှစ်ကြာမှပထမဆုံးအကြိမ်ကျင်းပမယ့်ရန်ကုန်စီပင်တာယာရေးကော်မတီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြည်သူတွေအကြားမဲပေးနိုင်ဖို့ကြဲကြဲပြန့်ပြန့်သိရှိမှုအပိုင်းမှာအားနည်းချက်တွေရှိနေသေးတယ်လို့စီပင်တာယာရွေးကောက်ပွဲကျင်းပရေးကော်မတီဥက္ကဋ္ဌကပြောပါတယ်။ရွေးကောက်ပွဲကျင်းပဖို့တလားလောက်ပဲလိုတော့တာကြောင့်ဒီရွေးကောက်ပွဲကျင်းပပြီးကော်မတီဝင်ဖြစ်လာမဲ့သူတွေအနေနဲ့ရန်ကုန်မြို့အတွက်အမှန်တကယ်လှုပ်ပေးမဲ့သူတွေကိုဖြစ်စေခြင်းတယ်လို့လည်းကိုစလဲလောင်းတဦးကပြောပါရယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမှမောင်ကပြောပြမှာပါ
1949ခုနှစ်ကတည်းကမကျင်းပတော့တဲ့ရန်ကုန်မြို့တော်စီရင်သာရေးကော်မတီရွေးကောက်ပွဲကိုပြည်သူတွေကစိတ်ကြိုက်မဲပေးရွေးချယ်ဖို့တလားတာလိုတော့ပေမဲ့လေဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြည်သူတွေအနေနဲ့ကြည်ကြဲပြည့်ပြည့်သိရှိမှုပိုင်းမှာအားနည်းချက်တွေရှိနေတယ်လို့ဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဦးတင်ရေးကပြောပါတယ
်စီရင်သာရေးကော်ပွဲဆိုတာလူတွေကမသိပါဘူးညာလူတွေကသိတဲ့လူတော်တော်နဲပါတယ်လူတွေသိပါသိတာတော်တော်နဲတဲ့အခါကျတော့ဒီစိတ်ဝင်စားဟိုအောင်တော်တော်လှုပ်နေရတယ်လူသူတို့ကိုကျွန်တော်တို့ဒီကော်မရှင်နေနဲ့ဒီမဲစင်းတော့ကောက်တဲ့အခါမှာသူတို့သဘောမပေါက်ကြဘူးဖြစ်နေတယ်။ရန်ကုန်တိုင်းတိုင်းနဲ့ဖြစ်တဲ့အတွက်ကြောင့်ကျွန်တော်ဒီရန်ကုန်တိုင်းအတွက်မှာတော့ကျွန်တော်တို့ဒီအောင်လို့လျှောက်လုပ်ပါတယ်။အခြေခံမှာဆိုလို့ရှိရင်ရက်ွက်ကြီးရအုပ်စုတွေမှာမဲစင်းကတ်တုန်းကလည်းကျွန်တော်အတန်ချက်စက်တွေနဲ့អော်တယ်။ရက်ွက်ကြီးရအုပ်စုတွေမှာလည်းကြီးညာတယ်။ဒီလိုတော့လုပ်တယ်။နောက်တစ်ခုကကျွန်တော်သဘောပေါက်တာကျွန်တော်စဉ်းစားမိတာပေါ့နော်။ရက်ွက်ပွဲဝင်မဲ့ကိုယ်စလဲဒီကသူအရင်ဟွာလို့မဟုတ်ပါတီကဟိုဝင်တာမဟုတ်တဲ့အတွက်ကြောင့်ပါတီကနေပြီးတော့ကျေကျေပြန့်ပြန့်တာစီယုံနဲ့အပိုင်းမျိုးစိတ်မရှိဘူးတဦးချင်းကလည်းပဲကိုယ်အနေထားလေးနဲ့ကိုယ်ဆိုတော့သူတို့စီယုံမှုအပိုင်းနဲ့ကျေပြန့်မှုစိတ်မရှိသေးတာမှန်မယ်အဲ့လိုသူတို့ကိုယ်တိုင်ကကျေကျေပြန့်ပြန့်စီယုံကကောင်းမှန်သိပြီးတော့နားမလည်ကြသေးဘူး
လက်ရှိချိန်မှာတော့ဒီရွေးကောက်ပွဲကိုဒီဇင်ဘာလ29ရက်နေ့မှာရန်ကုန်တိုင်းထဲမှာရှိတဲ့ပြည်သူတွေကမဲပေးရွေးချယ်မှာဖြစ်ပြီးတော့ကိုယ်စားလှယ်293ယောက်အထိဝင်ရောက်ရွေးချယ်မှာဖြစ်တယ်လို့လည်းသူကပြောပါတယ်။မြို့တော်ဝင်ကတော့နိုင်ငံတော်သမ္မတကတရားခန့်မှာဖြစ်ပြီးတော့ပြည်သူကမဲပေးရွေးချယ်တဲ့သူ၄ဦးရန်ကုန်တိုင်းဒေသကြီးဆွေးအဖွဲ့ကတရားရွေးချယ်နေတဲ့သူ၄ဦးကစီပင်တိုင်းကော်မတီဝင်နေအဲ့ဒီရွေးကောက်ပွဲပြီးရင်ဖြစ်လာမယ်လို့ဦးတင်ရေးကပြောပါတယ
်။ပတိပုံကသူကတရားခန့်က၄ယောက်နောက်တကရွေးကောက်တင်မြှောက်တဲ့၄ယောက်နောက်တကဟိုသမရကရွေးကောက်တင်မြှောက်တဲ့ဝင်ကြီးပေါ့နော်ဝင်ကြီးဆိုတာတိုင်းဒေသကြီးဝင်ကြီးပေါ့သူကဥက္ကဋ္ဌအားလုံး၉ယောက်၉ယောက်နဲ့ဖွဲ့စည်းထားတယ်ရွေးကောက်ဝင်ကအဲ့ဒီသမရကနေပြီးတော့ဝင်ကြီးဖြစ်တဲ့
ဝင်းကြီးကလည်းယူရတဲ့ဥစ္စာဥပဒေပြည်လို့သူကမျိုးတော်ဖြစ်ပါလေ။ဒီကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့စီးရုံမှုပိုင်းမှာပြည်သူတွေအာရုံစိုက်ခံရမှုပိုင်းသိမရတဲ့အချက်ကလေသူတို့အနေနဲ့ခက်ခဲဖြစ်နေတယ်လို့ပြောဆိုကြပါတယ်။တကောမျိုးသိမြောက်ပိုင်းအရှိပိုင်းခရိုင်ကနေစီမင်းသားရေးကော်မတီဝင်ဖြစ်ယူကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းဦးဝင်းအောင်ကတော့ဒီလူတို့ တယ်မသိရလဲရှိတယ်ဗျာဒါတွေကတော့ကျွန်တော်တို့ကပဲလက်ရည်ကူးတယ်သိအောင်ပြီးအောင်နဲ့နည်းနည်းပြောနေရတာပေါ့ဗျာ
ရုပ်ကွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေကိုတက်ဆိုင်ရမြို့နယ်ခရိုင်လိုက်တက်မှတ်ပြီးဖြစ်တယ်လို့ဒီလ9ရက်နေ့တည်းကမဲဆွဲစည်းရုံးဝင်ပေးထားပြီးဖြစ်တယ်လို့လည်းဦးတင်ကပြောပါတယ်ဒီရုပ်ကွဲမှာကိုယ်စားလှယ်လောင်းတွေကိုမဲပေးတဲ့အခါလျှို့ဝှက်မဲပေးတဲ့ပုံစံနဲ့မဲပေးဖို့စီစဉ်ထားပေးပြီးတော့မြို့နယ်လိုက်မဲစင်းတွေကိုလည်းထုတ်ပြန်ထားပြီးဖြစ်တယ်လို့ရုပ်ကွဲကော်မရှင်ကပြောပါတယ်ပြည်သူတွေဘက်ကတော့ဒီရွေးကောက်ပွဲကိုစိတ်ကြိုက်မဲပြီးပြီးတော့ရွေးချယ်권ရှိတာကိုလက်ရှိအချိန်မှာကြည်ကြဲပြင်းပြင်းမသိရသေးသလိုစီမံသာရေးကော်မတီဝင်ရွေးကောက်ပွဲကိုဘယ်လိုမဲပေးရမလဲဆိုတာကိုလည်းရှင်းရှင်းလင်းလင်းနားမလည်နိုင်သေးဘူးလို့ဗစနော်မြို့နယ်မှာနေထိုင်တဲ့အမျိုးသမီးတူကပြောပါရယ
်သူဘယ်လောက်လုပ်ပေးနိုင်မလဲကိုမျိုးဒီတာယာဖို့အတွက်ပေါ့နော်ကောင်းမှုအတွက်အဲ့လိုလုပ်ပေးနိုင်တယ်လို့ကျမတို့ကလူကျင်တယ်ဒါပေမဲ့ဟိုအကိုကဘယ်သူကဘယ်လိုရွေးကောက်ပွဲဝင်ပြီးတော့ဘသူ့ကိုဘယ်လိုပေးရမလဲကျမတို့လုံးဝမသိဒီကဘလို့မျောလဲရမယ်နော်ဘသူပေါ်မျောလဲရမလဲ
ရန်ကုန်စီပင်သားရရွေးကောက်ပွဲကိုနိုမာလာအစောပိုင်းတည်းကပြင်ဆင်မှုတွေစခဲ့တာဖြစ်ပြီးတော့အရက်ဖက်လူမှုဖွဲ့စည်းကခေါင်းဆောင်ပိုင်းအဖြစ်ပါဝင်သူတွေတက်ကြွလှုပ်ရှားသူတို့ချို့နဲ့ရက်ွက်မြို့နယ်တွေကလူသိများတဲ့သူတွေကဒီရွေးကောက်ပွဲကိုဝင်ပြိုင်မှုပြင်ဆင်နေကြတာလည်းဖြစ်ပါတယ်ခင
် VOA သတင်းတောက်ကိုအောင်ရဲမမမရှင်မကြခင်ကျင်းပတော့မဲ့ရန်ကုန်စီပင်သားရကော်မတီရွေးကောက်ပွဲအကြောင်းပြောပြသွားတာပါအခုတော့ DKBA ဘက်ကသတင်းကိုဆက်ပြီးတော့တင်ပြမှာပါDKBA Democracy ကရင်အကျိုးပြုတက်မတော်ဟာစက်တင်ဘာလရုံးကမွန်ပြည်နယ်မှာမြန်မာစစ်တပ်နဲ့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပြီးနှစ်ဖက်တင်းမာခဲ့တာပါအခုတော့မြောက်ရီမြို့နီးကတပ်စခန်းတွေနေရာကိုအင်အား160ကျော်နဲ့နေရာပြန်ယူလာခဲ့တဲ့အကြောင်း VOA သတင်းတောက်မတ်အေးမာကပြောပြမှာပါရှင
်မြန်မာအစိုးရတပ်တွေနဲ့ DKBA တပ်တွေဟာပြီးခဲ့တဲ့စက်တင်ဘာလရုံးကမွန်ပြည်နယ်အတွင်းမှာအပြန်အလှန်လက်နက်သိမ်းမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ပြီးတင်းမာခဲ့တာပါအခုအခါမှာတော့တိုက်ပွဲတွေလည်းမရှိတော့သလိုပြည်လည်မှုတချို့ရှိလာပြီးဖြစ်တာကြောင့်ဖယ်ရှားပေးထားတဲ့ကရင်ပြည်နယ်မြောက်ရီမြို့အနီးကသူတို့ရဲ့တပ်နေရာဟောင်းတွေမှာ DKBA တပ်ဖွဲ့ဝင်အား160ကျော်ပြန်လည်တက်ဆွဲလာတာဖြစ်ကြောင်း DKBA ကလိုထူဝါတပ်မဟာမှူးဘုံမူကြီးကျော်တက်ကပြောပါတယ်
ဒီလိုပါလေအခုကတင်းမာမှုကဖြစ်မရှိတော့ပါဘူးနည်းနည်းပြည်ပြည်လည်းကကြည့်ရမယ်နေပြီပေါ့ကွာဆက်မကြတဲ့ဘူးကျွန်တော်တို့ဟိုချွာကြမူကြီးစာနဲ့ပြန်ဟိုပြန်နေတဲ့တက်ပြည့်ပြည့်ချင်းပဲကျွန်တော်တို့ဟိုဟိုဖယ်ပေးလိုက်တယ်ပဲဒီကျွန်တော်နေရာမှာတော့ပြန်နေဖို့ရှိတယ်လေပြန်နေပြီလေဟိုတက်ရည်ကကျွန်တော်တို့အထူးတက်ရည်လည်းပါတယ်ဟောလာကြကျွန်တော်ကိုရကိုတက်လည်းပါတယ်ကိုရကိုလည်းကိုရကိုဟိုဒါပေမဲ့ကျွန်တော်ကိုရလည်းကိုပဲလည်းဒါဖယ်ဖို့လည်းမလိုပါဘူးကျွန်တော်လည်းဟိုရေတော့နေရာလည်းကြာပြီးအခုမဟုတ်ပါဘူးဒီလိုလေလေရာဆက်ခုလာရှိတယ်လေ
ပြီးခဲ့တဲ့စက်တင်ဘာလတုန်းကတော့ DKBA နဲ့မြန်မာစစ်တပ်တို့တင်းမာမှုတွေဖြစ်ပြီးမွန်ပြည်နယ်အတွင်းမှာ DKBA တပ်မှုတွေရဲ့အိမ်တွေမှာလက်နက်ရှာဖွေတာတွေမြို့တွေထဲမှာ DKBA တပ်သားတွေယူနီဖောင်းဝတ်သက်နက်ကင်နာတွေကိုခွင့်မပြုကြောင်းမြန်မာအစိုးရဘက်ကဖိအားပေးမှုတွေလုပ်ခဲ့တာပါဒါဟာအဖြစ်ခက်ရစဲရေးလုံဆင်ကလေးကလိုက်နာဖို့အတွက်သဘောတူခဲ့တာဖြစ်တယ်ဆိုပြီးမြန်မာအစိုးရဘက်ကဆိုပါတယ်မွန်ပြည်နယ်နဲ့ကရင်ပြည်နယ်တွေက DKBA ပိုင်သက်နက်တချို့ကိုမြန်မာစစ်တပ်ဘက်ကသိမ်းယူမှုတွေရှိပြီးတဲ့နောက်မွန်ပြည်နယ်ရွှေဝါချောင်ဘက်မှာမြန်မာစစ်တပ်နဲ့ရဲတပ်သားတွေကို DKBA ကထိန်းသိမ်းပြီးယူနီဖောင်းနဲ့ချွတ်သက်နက်သိမ်းတာတွေလုပ်ခဲ့ပါတယ်ဒီနောက်၄ရက်ကြာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက် DKBA ကသူတို့သိမ်းထားတဲ့သက်နက်တွေကိုမြန်မာအစိုးရထံပြန်ပေးခဲ့ပါတယ်ဒီနောက်မှာတော့မြောက်ရီမြို့မှာလုံခြုံရေးကိုတင်းချက်စွာချထားခဲ့သလို DKBA နဲ့နှီးဆက်တဲ့ရခိုင်တပ်မတော်ရဲ့ဆက်ဆံရေးရုံးကိုလည်းအာဏာပိုင်တွေကဝင်ရောက်ရှာဖွေခဲ့ပြီးလက်နက်နဲ့မူရင်ဆေးဝါးတွေဖမ်းမိတယ်ဆိုပြီးပြောဆိုထားတာပါဒါအပြင်မြောက်ရီမြို့က DKBA နဲ့ငင်းငယ်ရေးကောင်စီတပ်ဖွဲ့ဝင်မိသားစုတွေနဲ့နှီးဆက်တဲ့ဈေးဆိုင်တချို့ကိုလည်းပိတ်ပစ်ခဲ့ပါတယ်အဲ့ဒီအချိန်ကလေးကမြောက်ရီမြို့မြင်းနီကုန်းရက်ွက်အနီးတစ်ဝိုက်မှာရှိတဲ့ DKBA တပ်ဆွဲရနေရာတချို့လည်းဖယ်ရှားပေးလိုက်ပြီးအခုအခါမှာတော့ကော့ကရိတ်ဘက်ကနေလာတဲ့ DKBA တပ်တွေကပြန်ပြီးတော့နေရာယူတက်ဆွဲလာတာဖြစ်ပါတယ်မြောက်ရီမြို့ရဲစခန်းကတာဝန်ကျရဲအရာရှိတဦးကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့ DKBA တွေတက်ဆွဲသွားလာမှုတွေအတွက်ပြဿနာမရှိပါဘူးဆိုပြီးပြောဆိုပါတယ
်ဟုတ်ရှိပါဘူးဘာမှသူကဒီလာတာပါဘာမှမရှိပါဘူးခင်ဗျာ
ဟုတ်တယ်ရ
ဲစခန်းမှာခင်ဗျာ
ဒီမြောက်ရီမြို့ထဲမှာသူတို့လက်နက်တွေနဲ့ယူနီဖောင်းတွေနဲ့သွားလာရှင
်မရှိပါဘူးခင်ဗျာသူကသူရဲစေးပါကျွန်တော်လည်းအဲ့ဒါတော့မမြင်ရပါဘူးခင်ဗျာသူကသူအပြင်းရသွားလာပါခင်ဗျာ
Pigare Lari Rongaro, Nyauri Myoma, Dike Bie Tamut Usila Gane, Longjo Eke Lekazi Taimiya Gani, Dike Bie Tamu Pita Kayamuri Shige Bie now, Nyauri Myoma, Longjo Yede Docha Geraba, Dina Maro, Mombine Bema Taiwari Pitangebi, Kaye Bine Remale, let them aboard and Lena Gide Jabi, Ayatari Tisomu Shigeraba, Nyama Soya Tatine, Dike Bieha, a Pika Yesebi, Nejazo Tapuzibo Lokayaga Salo, နောက်တစ်ဆယ်ခုနှစ်မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်နှစ်ခန့်ကနောက်တစ်ချိန်အပြစ်ခတ်ရဲစဲရေလုပ်ခဲ့တာပါဒုတိယအချိန်အပြစ်ခတ်ရဲစဲခဲ့ပြီးတဲ့နောက်ငင်းရရဲ့ဆွေးနွေးပွဲတွေလုပ်နေစဉ်အတွင်းမှာပဲစက်တင်ဘာလတည်းမှာမွန်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်ထန်ပြန်ဖြစ်ခဲ့ပါတယ်ရှင်
ပြည်ထောင်ဝင်ကြီးဌာနလက်အောက်အကျဉ်းဦးစီးဌာနကအကျဉ်းထောင်နယ်အလုပ်စခန်းတွေကိုအပြည့်ပြည့်ဆိုင်ရာချက်ချင်းဒီကော်မတီကတွားရောက်စစ်ဆေးခွင့်တွေကို2012ခုနှစ်ကစလို့ပြည်ထောင်ဝင်ကြီးဌာနကပြန်ပြီးတော့ခွင့်ပြုခဲ့ရမှာတိုးတက်မှုတွေရှိလာတာကိုတွေ့ရတယ်လို့
ICRC ကပြောပါတယ်အကြောင်းစုံကိုနှမ်းလောင်ကပြောပြမှာပါရှင်မြန်မာနိုင်ငံမှာအကျဉ်းထောင်နယ်ရေဘက်စခန်းတွေကိုအပြည့်ပြည့်ဆိုင်ရာချက်ချင်းဒီကော်မတီက2012ခုနှစ်နိုဝင်ဘာလကစလို့တွားရောက်လေ့လာဖို့ခွင့်ပြုခဲ့ရမှာနှစ်နှစ်တာကာလအတွင်းအကျဉ်းစခန်းတွေကိုအကျဉ်း60ကျော်တွားရောက်လေ့လာနိုင်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီတွားရောက်မှုတွေအတွင် ဝေးလံတဲ့အကျဉ်းထောင်တွေမှာထိမ့်သိမ်းခံထားရတဲ့အကျဉ်းသားတွေဟာခရီးအကွာအဝေးကြောင့်၎င်းနှစ်ရှည်အကျဉ်းကြတဲ့အတွက်ကြောင့်၎င်းသူတို့မိသားစုတွေနဲ့ဆက်တွေ့ရဖို့ခက်ခဲနေခဲ့ရတာပါအကျဉ်းသားတွေကိုတူးချင်းတွေးဆုံခွင့်ရတာတွေအပြင်သူတို့ရဲ့မိသားစုတွေနဲ့ဆက်တွေ့ရအောင်လဲကူညီဆောင်ရွက်ပေးနိုင်ခဲ့တယ်လို့ ICRC ပြောခွင့်ရ Mr. Michael O'Brien ကပြောပါတယ်
The details of our inspections of prisons or discussions
with detainees, of
course, are အကျဉ်းထောင်ကလွတ်လာသူတွေကိုလည်းICRCကကူညီပြီးသူတို့မိသားစုဝင်တွေစီပြန်ရအောင်ကူညီပေးခဲ့ပါတယ်အကျဉ်းစခန်းတွေအတွင်းရေတန်းရရှိရေးနဲ့စနစ်တကျအမိုက်စွန့်ပစ်တဲ့နေတွေအပြင်အကျဉ်းစခန်းအတွက်ရောဂါကူးစက်ပြန့်နှံ့မှုရပ်တန့်သွားအောင်လည်းကူညီပေးခဲ့ပါတယ်ကျန်းမာရေးစောင့်ရှောက်မှုအတွက်ဆိုရင်လည်းအခြေခံဆေးဝါးတွေကိုလည်းထောက်ပံ့ပေးခဲ့ပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းအကျဉ ICRC နဲ့ယင်းနေ့တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိတယ်လို့လည်း Mr. O'Brien ကဆိုပါတယ်
and in 2015 everything is
PNL တွင်မှာကျွန်တော်လောက်ကန်ခဲ့တဲ့အချိန်2015တိတိကျဆက်လုပ်နိုင်မှုဒီရေဝန်ကြီးဌာနရဲ့သတင်းရဆိုရင်လည်းအစိုးရကတော့မီးစိမ်းပြထားပါတယ်ကျွန်တော်ယူဆချက်ကတော့နောက်ထပ်လည်းဘာပြောင်းလဲမှရှိလိမ့်မယ်လို့မထင်ပါဘူ
း ICRC ဟာအကျဉ်းသားတွေရဲ့ပညာရေးနဲ့အသက်မွေးဝမ်းကြောင်းပညာသင်ကြားမှု PC တွေအပြင်အားကစား PC တွေကိုလည်းပံ့ပိုးပေးခဲ့ပါတယ်1986ခုနှစ်မှာမြန်မာနိုင်ငံထဲကို ICRC စတင်ဝင်ရောက်လုပ်ကိုင်နေခဲ့တာပါ ICRC ကိုမြန်မာစစ်အစိုးရကအကျဉ်းစခန်းတွေတွားရောက်လေ့လာကြည့်ရှုစစ်ဆေးခွင့်ကို9နှစ်ကြာအောင်ပိတ်ပင်ရပ်နှားချခဲ့ပြီးမှ2012ခုနှစ်ရောက်မှလုပ်ငန်းတွေကိုပြန်လည်လုပ်ကိုင်ခွင့်ပေးခဲ့တာဖြစ်ပါတယ်ရှင်
နားလည်ပါရှင်မြန်မာအချင်းတောင်ချင်းနဲ့ပတ်သက်လို့ ICRC ရဲ့ထုတ်ပြန်ချက်သတင်းကိုပြောပြသွားတာပါရှင်တောက်ကြနေညာချန် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါတယ်ရှင်ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကို Internet စာမျက်နှာပေါ်မှာလည်းနားဆင်မယ်ဆိုရင်လိပ်စာက www.burmese.voanews.com ဖြစ်ပါတယ်ရှင်ဒါအပြင် VOA မြန်မာပိုင်းကနေပြီးတော့သရရှင်တွေအတွက်2015ပြက္ခဒိန်တွေကိုလည်းလက်ဆောင်အဖြစ်ပေးပို့နေပါတယ်။ VOA လိပ်စာကိုကျမတို့ရှီကိုပေးပို့မယ်ဆိုရင် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်။ VOA မြန်မာပိုင်းစီစဉ်ကညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းတိုမီတာ24 25 32တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာယူဝတ်မှာအပတ်စဉ်ကဏ္ဍတွေကိုကြားမှာပါ။အ
နီအောင်ဆေးတွေထည့်ထားတဲ့အယုတ်ကလေးတွေနဲ့ကလေးတွေပြီးဆော့ရင်ကလေးတွေကအဲ့ဒီအယုတ်ကိုပါဇက်နဲ့ကိုက်တယ်။အဲ့တော့တယုတ်ပြည်ကလုံခဲ့တဲ့
ဒေါက်ကင်မျိုးသက်တင်ဆက်နေတဲ့တိတ်ပန်တဲ့နီးပညာကဏ္ဍမှာအပြည့်အစုံထုတ်လွှင့်ပေးမှာပါရှင်။ဒါအပြင်အမေရိကန်ပြည်ထောင်စုရဲ့အားလက်ရက်ရှိဈေးဝယ်ရာသီအကြောင်းကြားမဲ့တုဒ္ဒဆုံးလင်းအမေရိကန်တခွင်ကဏ္ဍကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ပထမအဦးဆုံးဒီအမျိုးသမီးကဏ္ဍကိုထုတ်လွှင့်မှာပါ။နိုဝင်ဘာ25ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများအကြမ်းဖက်မှုပပျောက်ရေးနေ့အထိမ်းအမှတ်နေ့ကိုကုလသမဂ္ဂမှကျင်းပခဲ့ရမှာလူမှုအခြေပြုအဖွဲ့တွေပါဝင်ပြီးတော့노ကြားမှုရှိစေဖို့ဆောင်ရွက်ဖို့ဒီနှစ်ဆောင်းပုတ်ကတိုက်တွန်းထားပါတယ်။အမျိုးသမီးများအကြမ်းဖက်မှုပပျောက်ရေးနဲ့ပတ်သက်လို့မြန်မာအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ဆက်ထားပါရရှင်။
This year's theme of Orange, Your Neighborhood, promises grassroots action to raise awareness in local communities.We learn of horrific crimes of violence against women and girls.
ဒီနေ့ဆောင်ဖို့ဖြစ်တဲ့ကိုရက်ွက်ကိုတိုင်ဝဲကိုလေမော်ယောင်တန်းစီပါဆိုတဲ့ဆောင်ဖို့ဟာကိုတက်ဆိုင်ရာလူအဖွဲ့အစည်းတွေမှာနှိုးကြမှုရှိစေဖို့အောက်ခြေကအရေးယူဆောင်ရွက်ကြဖို့နှိုးဆော်တာဖြစ်ပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပေါ်နေ့စဉ်ဆိုသလိုတုံ့လောက်ဖွယ်အကြမ်းဖက်မှုတွေကျူးလွန်နေကြတာဖြစ်ပါတယ်။ဒါဟာလုံးဝသီးခံနိုင်စရာမရှိပါဘူး။ရက်တန့်ပြစ်ဖို့လိုအပ်ပါတယ
်။အဲ့ဒါကတော့ကုလသမဂ္ဂအထွေမှုချုပ် Mr. Ban Ki-moon ကနိုဝင်ဘာလ25ရက်နေ့မှာကြာရောက်ခဲ့တဲ့နိုင်ငံတကာမြို့ပြမြပေါ်အကြမ်းဖက်မှုပပျောက်ရေးအထိတ်မှအခမ်းအနားမှာပြောကြားသွားတာပါတွင်မှုချုပ်ပြောကြားသွားတဲ့ဒီနေ့ဆောင်ဖို့ဖြစ်တဲ့ Orange Your Neighborhood ဆိုတာကတော့ထင်ရှားသိသာလာတဲ့လေမော်ရောင်ဟာသတိပေးတဲ့အရောင်ဖြစ်တဲ့အတိုင်းကိုရက်ွက်ကိုအဆိုင်ဝိုင်းမှာအမျိုးသမီးများပေါ်အကြမ်းဖက်မှုနဲ့ပတ်သက်လို့နှိုးကြမှုရှိစေဖို့လူမှုအခြေပြုအဖွဲ့အစည်းတွေကဝိုင်းဝန်းဆောင်ရွက်ကြဖို့နှိုးဆော်အချက်ပဲဖြစ်ပါတယ်သူကိုယ်တိုင်လည်းအဲ့ဒီအရေးကိုအပြေးထောက်ခံမှုပြတဲ့အနေနဲ့အခမ်းအနားကိုလိမ္မော်ရောင်လက်စည်းနက်တိုက်တက်ပြီးမစ္စတာဘန်ကီမွန်ကတက်ရောက်ခဲ့တာဖြစ်ပါတယ်။ဒါပြင်မစ္စတာဘန်ကီမွန်ကမြို့သမီးများအခွင့်အရေးဟာလူအခွင့်အရေးဖြစ်တဲ့အတွက်ကြောင့်လေလူတိုင်းအနေနဲ့ကိုကြရာဒရောင်းတညာကနေပါဝင်ဆောင်ရွက်ပေးကြဖို့ကိုလည်းတိုက်တွန်းပြောကြားသွားပါတယ်။မြို့သမီးပေါ်အကြမ်းဖက်မှုဟာအမျိုးမျိုးရှိပါတယ်။ကိုတိလျောက်စော်ကားမှုလိမ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာစီဝေးဆိုင်ရာအစသဖြင့်အစော်ကားမှုတွေမျိုးမျိုးရှိရမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဟာအဆိုးရွားဆုံးပဲဖြစ်ပါလေအထူးသဖြင့်ပြိပခါတွင်မျိုးသမီးတွေပေါ်အတ္တမပြုကျင့်မှုကိုစစ်လက်နဲ့တပွဲအသုံးပြုတာဟာအဆိုးရွားဆုံးဖြစ်ပါလေဒီလိုအကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်ကုလသမဂ္ဂအထွေမှုချုပ်တိုက်တွန်းခဲ့သလိုလူမှုအခြေပြုအဖွဲ့အစည်းတွေပါဝင်ဆောင်ရွက်မှုကအရေးကြီးလာပါလေမြန်မာနိုင်ငံမှာမြန်မာအမျိုးသမီးတွေအကြမ်းဖက်ခံရမှုအဆုံးသတ်ရေးအတွက်ဘယ်လိုလူမှုအခြေပြုအဖွဲ့အစည်းတွေကဆောင်ရွက်ပေးနေပါသလဲ။ပြည်ပကတွင်အထူးသဖြင့်တိုင်းရင်းကချင်းကရင်ရှမ်းအစရှိတဲ့အမျိုးသမီးတွေပေါ်မြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်လို့နှိုးကြမှုရှိစေဖို့စွမ်ကောရှမ်းမျိုးသမီးများဖွဲ့ KWO KWEG ခေါ်ကရင်မျိုးသမီးများဖွဲ့နဲ့ကချင်မျိုးသမီးများအဖွဲ့အစရှိတဲ့အမျိုးသမီးများအဖွဲ့အစည်းတွေကဒီစိုက်မမအစီရင်ခံစာတွေထုတ်ပြန်ခဲ့ကြပြီးလူကြောင့်မှုရှိစေဖို့ဆောင်ရွက်ခဲ့ကြတာဖြစ်ပါလေဒီနေ့မှကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများပေါ်အကြမ်းဖက်မှုအဆုံးသတ်ရေးအထိတ်မှဖြစ်ထိုင်းကျေးစိုက် WLB ခေါ်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကတရားမျှတမှုတွေမျှော်လင့်ချက်သာပေးပါဆိုတဲ့အစီရင်ခံစာမှုကိုထုတ်ပြန်ခဲ့တာဖြစ်ပါလေ ဒီစင်ခါစားနဲ့ပတ်သက်လို့ VLB တွေးမှုတင်တင်ညို့က
ကျမတို့အနေနဲ့ကတော့အခုထောက်ပြတာပေါ့လေနော်ဆိုတော့ဒီတိုင်းလူမျိုးသမီးတွေပုံမှန်အားမသိချင်းမှုတွေဆက်လက်ဖြစ်နေတယ်အဲ့လိုဆက်လက်ဖြစ်တဲ့ခါတွေကလည်းပဲအဖြစ်တွေအေးအေးယူမှုတွေတစုံတရာမရှိတာနောက်ပြီးဖြစ်တွေအေးအေးယူဖို့အတွက်ကိုဒီဥပဒေပိုင်းဆိုင်ရာစူးစမ်းဆောင်ရွက်တဲ့အချိန်မှာလည်းပဲထိန်းချုပ်မှုတွေခံရတဲ့ခါတွေနောက်မျိုးကြီးနေပေါ့နော်ပြန်ပြီးတော့မှဒီမှုပိတ်ဖို့စူးစမ်းတဲ့ဟာတွေဒါလေးတွေကျမတို့ဆက်လက်ပြီးတော့မှတောက်ပြရတယ်။ဆိုလိုတာကတော့ဒီတိုင်းသူမျိုးသမီးတွေကဒီအတောက်ပြနဲ့ဆက်လက်ပြီးတော့မှနေထိုင်နေရတယ်။ပြီးတဲ့အခါကျလို့ရှိရင်လည်းသူတို့ဘဝအတွက်တရားမျှတမှုကိုညွှန်းလင်းချက်တွေနဲ့ဝေးနေသေးပဲပေါ့နော်။အဲဒါမျိုးကျမတို့ဆက်လက်ထောက်ပြရတာပေါ့လေ။အကျန်းဆတ်မှုရဲ့လို့ပြောလိုက်မယ်ဆိုလို့ရှိရင်တော့မြန်မာတိုင်းနိုင်ငံလုံးအနှံ့မှာကိုဖြစ်နေတာပါ။ဆိုတော့ကျမတို့ကကြတော့ခုကဒီစစ်တပ်ပေါ့နော်။ဒီစစ်တပ်ကနေပြီးတော့မှသူဖောက်တဲ့အာမတိကြီးမှုတွေအဓိကထောက်ပြတာတယ်နောက်ပြီးတော့ကျွန်တော်တို့နေနဲ့လက်လန်းနေတဲ့နေရာကအချိန်လေးတွေကိုပဲထောက်ပြနိုင်တော့အားလုံးတို့ချုပ်မမှုမှာမဟုတ်ပါတော့ဒါကြောင့်မလို့လည်းပဲဒီစစ်ပွဲတွေဖြစ်နေနေရာပြည်ပခါတွေဆက်လက်ဖြစ်နေတဲ့နေရာတွေကအမျိုးသမီးတွေအာမတိကြီးမှုတွေဆက်ခံနေရတဲ့ဟာတွေကိုကျွန်တော်တို့ထောက်နိုင်တာပါသူပြေကချင်းရှမ်းပေါ့နော်နောက်ပြီးတော့မှကရင်အဲ့လိုမျိုးနေရာမျိုးတွေကျွန်တော်တို့အထူးဟိုဘကော်မတီအချက်လက်တွေကောက်ပြီးတော့မှထောက်ပြနေတဲ့နေရာမျိုးဖြစ်ပါတယ
်မြို့သူများပေါ်လင်ပိုင်းဆိုင်ရာအကြမ်းဖက်မှုအပြင်ကအိန္ဒိယပြပြအောင်လှုပ်ဆောင်မှုဟာလည်းအကျံဖက်မှုတစ်မျိုးဖြစ်ပါတယ်မိပသက်တွေကတော့မြို့သမီးများစွန့်ရည်မြင့်တင်ရေးကိုဆောင်ရွက်နေသူဖြစ်ပါတယ်သူအဖွဲ့အစည်းနဲ့ဘတ်စကားတွေပေါ်မှာခီးတဲ့တွေဖြစ်ကြတဲ့အမျိုးသမီးတွေကိုအကအကွယ်ပေးဖို့ဆောင်ရွက်တဲ့ Whistle for Help ဆိုတဲ့ဝစီသုံးပြီးအကူအညီပေးတဲ့လှုပ်ရှားမှုကိုဆောင်ရွက်ခဲ့တာဖြစ်ပါတယ်သူရဲ့ပြောပြချက်က
ကျွန်တော်တို့ Whistle for Help campaign လို့ခေါ်တဲ့ဝီစီလေးမှုတ်ပြီးတော့ကူညီကြမယ်ဆိုတော့လုပ်ငန်းစဉ်လေးချက်ကိုကျမတို့ February လမှာဆောင်ရွက်နိုင်ခဲ့ပါတယ်။အဲ့ဒါကတော့ဘတ်စကားပေါ်မှာကာအင်ဒရီထိပါနှောက်ယှက်မှုကိုဝိုင်းဝန်းရပ်တန့်ကြပါစို့ဆိုတော့လုပ်ငန်းစဉ်လေးတစ်ခုကိုကျမတို့ဆောင်ရွက်ခဲ့ပါတယ်။အမျိုးသမီးတွေအများကြီးရင်ဆိုင်နေရတဲ့အခက်အခဲတွေကဘာတွေလဲဆိုပြီးကျမတို့အရင်ဆုံးရှာကြည့်ပါတယ်ရှင်။အဲ့ဒီပေါ်မှာအခြေခံပြီးတော့နေမှာကျမတို့ဘယ်အခက်အခဲကိုများအထူးရောက်ဆုံးကျမတို့စူးစမ်းပြီးတော့ဖြေရှင်းကြမလဲလို့ဒီအမျိုးသမီးအုပ်စုတွေနဲ့ကျမတို့တိုင်ပင်ကြည့်ပါတယ်။အဲ့ဒီမှာလုံတင့်သောအရာအထူးရောက်ဆုံးဖြစ်နိုင်တဲ့အရာကတော့ဘတ်စကားတွေပေါ့နေတူကလူတွေကြုံရတယ်တချို့သောအပြုတ်မှုရှိတဲ့အမျိုးသားတွေကအထူးသဖြင့်ပေါ့နော်အမျိုးသမီးငယ်လေးတွေတောင်းပြန်နေတဲ့အချိန်ဈေးရောက်တဲ့အမျိုးသမီးတွေပြန်လာတဲ့အချိန်တွေမှာကာအိန်ဒရီနှောက်ယှက်တာခံရတယ်အဲ့ဒါတွေကိုကျမတို့မြန်မာအမျိုးသမီးတွေနေတုံတန်ဟုံကကျမတို့ကယ်ကြပါအောင်ကျမတို့ဒီလိုဖြစ်နေပြီဆိုအဆက်ကြီးစွာနဲ့ကျမတို့ပြောလို့မရှိပါဘူးအဲ့ဒီခါမှာကျမတို့ကဟုတ်ပြီဒါဆိုလို့ရှိရင်တော့ဝီစီလေးမှုတ်လိုက်ခြင်းအဖြစ်ဒီအပြုတ်မှုရှိတဲ့အမျိုးသားဟာရက်တန့်သွားမယ်သူ့ရဲ့အပြုတ်မှုကလည်းဝီစီမှုတ်ပြီးတော့တတိပေးမယ်တချို့ကမြင်မယ်မြင်တဲ့သူကလည်းဝီစီလေးမှုတ်ပြီးတော့တတိပေးမယ်ဆိုလို့ရှိရင်ခုနကပြုတ်မှုဆောင်ရွက်နေတဲ့ဒီအမျိုးသားဟာသူ့ရဲ့လောက်ရကရက်တန့်သွားမှာဖြစ်ပါတယ်အဲ့ဒါကြောင့်ကျမတို့ဒီ Whistle for Help ပေါ့နော်ဝီစီလေးမှုတ်ပြီးတော့ကူညီဖို့လုပ်ငန်းစဉ်လေးကိုစခြင်းဖြစ်ပါတယ
်မြို့သမီးများပေါ်အကျံပြတ်မှုနောက်တစ်မျိုးကတော့အင်ဒွေအကျံဖက်မှုပဲဖြစ်ပါတယ်ဒီခိုင်မြို့သမီးမနွေဦးကတော့တချိန်ကဒုက္ခတွေဖြစ်ခဲ့ပြီးခုတော့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေပြီဖြစ်ပါတယ်သူကတော့သူရောက်တဲ့အရာမှာဒီအင်ဒွေအကျံဖက်မှုနဲ့ပတ်သက်လို့နိုးကြမှုရှိအောင်ဆောင်ရွက်တယ်လို့ပြောပါတယ
်စိတ်ပွေချေကပြေးလာရတဲ့သူတွေကဒီနိုင်ငံရောက်ပြီးမှပဲဒီမိသားစုရေးစိတ်ပွေမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်ပြီးခဲ့တဲ့နှစ်နှစ်သုံးနှစ်ရင်းကလေးကပဲပေါ့နော်။အင်းတွဲအချမ်းဖတ်မှုထဲမှာကျမကလေးတွေကိုမကြည့်စေခြင်းဘူး။အချမ်းဖတ်မှုတွေကိုမသိယူစေခြင်းဘူး။မိဘဟာကလေးတယောက်ရဲ့လက်ဦးစရာဖြစ်ပါတယ်။မကောင်းတာတွေကိုစီစီကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲ။အဲ့ဒါကျမကိုကိုမေးတာပေါ့နော်။ကျမကဒီကလေးတွေသုံးယောက်နဲ့ဒီအမေရိကမှာရောက်လာတဲ့ရှိမှာမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုပ်တစ်ပတ်ကလေးသုံးယောက်ဒီတောင်ဝိုင်းအရင်အရေးကြီးပါတယ်အဲ့ဒါကြောင့်ဒီမှာအခက်ခဲတဲ့အထင်းမှာနေစဉ်နဲ့တူပေါ့နော်ဖြတ်ကျွတ်နေရပါတယ်တနည်းနည်းနဲ့နောက်ပိုင်းမှာတော့ခုကတော့ပါချပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြဘူးပဲအရင်အရေးကြီးတယ်ဒီမှာရေဆုံးဖြတ်ချက်ဒီမှာခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘလို့မျိုးခက်ခဲမှုဖြစ်ဖြစ်ကျမဘွားကိုကျမယုံခံမင်းလို့ဆုံးဖြတ်ထားပါတယ်။သ ဆန်ကားကတယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူးကြည့်လိုက်တော့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့မျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာစကန်လေးနဲ့တယောက်တယောက်ကာကွယ်သွားမယ်ခွင့်ရင်သွားမယ်အစိုးရသာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့ဒီ campaign တွေလုပ်နေပါတယ် social advocate နဲ့နေရာတိုင်းမှာပဲကျွန်တော်တို့ activist အရောက်နေတဲ့နေရာတိုင်းမှာရောက်တယ်ပေါ့နော်ကျွန်မပြောပြချင်တာကကျွန်မတက်ပြောနေတာမဟုတ်ဘူးဒါပြောနေတာကကျွန်မအားလုံးကြီးချုံပြီးအားလုံးကြဲပဲအကျိုးရှိဖို့အတွက်ပြောနေတာလူလူများများကကုသသမီးကုသမယားကုသသမီးကုသမီးကုညီမကုအဆန်ဝန်ကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပူပြီးလေဟာဘုတ်ကတဟာဘုတ်ပြောပြရတယ်ဖြစ်ပါတယ
်မြို့သားများပေါ်အကြမ်းဖက်မှုအဆုံးသတ်ရေးအတွက်နိုင်ငံတကာကဝိုင်းဝန်းလှုံ့ဆော်ဖို့ဆော်ဩရာမှာဒီနှစ်မှာတော့ He for She ဆိုတဲ့အမျိုးသားတွေပါပါဝင်ကြဖို့လှုံ့ဆော်တဲ့လှုံ့ရှားမှုကိုလည်းကုလသမဂ္ဂကလွန်ခဲ့တဲ့နှစ်လကစတင်ခဲ့တာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သားများခန္ဓာကိုညီကုန်းချုပ်အပ်ပါတယ်ရှင်
dollar la tan season tin set ni de amyo thami kana ba shin di season ko sin ni ni mnet pai ma le na sin lu ya ba de shin aku ro tuta song le american takwin season ko thon le ma ba november la kong december la zan a chain ga sa lu nit kong chain thi american pi thong su ma a le yet shi sin nwe li shi ja ba de atu ta phin di kala ma kong dai twe ga zee shor pi ro yang cha pi de atwet le zee we ya da ko wana pa de tu de atwet pyo sia a kaung song chain le phit ba de di da bet tuta song le american takwin season ma ကိုအောင်နဲ့ကိုငင်းချန်တို့ကအတီချောင်းကိုတင်ဆက်ထားပါရရှင
်အမေရိကရဲ့အားလဲ့ရရှိစတင်တဲ့အချိန်ဟာကျေးဇူးတော်နေ့လို့ဆိုကြပါရယ်တကယ်တော့ကျေးဇူးတော်နေ့မတိုင်ခင်တည်းရဲ့လူတွေကကျေးဇူးတော်နေ့အတွက်ပညာစင်ကြတချို့နေရာတွေမှာဆိုလုပ်ငန်းကွန်ရီတွေရနေတော့စောစောပြင်ကြနဲ့တိတ်ပြီးပျော်စရာကောင်းတဲ့အချိန်လေးဖြစ်ပါတယ်ကိုငင်းချန်ရင်
နှစ်စဉ်နိုဝင်ဘာလတည်းကနောက်ဆုံးကြာသပတေးနေ့ကိုကျေးဇူးတော်နေ့ရယ်ဆိုပြီးသတ်မှတ်ခဲ့တာပါဒီအချိန်ဟာကိုဘွားတစ်လျှောက်လုံးအကောင်းဆုံးအခွင့်အရေးတွေဘလို့ရခဲ့လဲဘာကြောင့်ရခဲ့လဲဆိုတာတွေကိုပြန်စဉ်းစားပြီးအကောင်းမြင်ကျေးဇူးတင်ကြတဲ့အချိန်ပါဟိုတုန်းကတော့မြောက်အမေရိကတိုက်ကိုဥရောပကနေစတင်ရွှေ့ပြောင်းအခြေချနေသူတွေဟာကျေးဇူးတော်နေ့ဆင်နွှဲကြတာမှာဌာနေရက်အိန္ဒိယန်တိုင်းရင်းသားတွေကိုကျေးဇူးတင်တဲ့အနေနဲ့အစားအသောက်တွေကျွေးတာတွေလုပ်ခဲ့တယ်လို့ဆိုပါတယ်ကိုအောင်အောင်ရေ
လို့မာလာ26ရဲ့ကျေးဇူးတော်နေ့မတိုင်ခင်တည့်ရက်အလိုမှာသမရဘရိတ်ဥပမာက magnet cheese ဆိုတဲ့ကျက်စင်နှစ်ကောင်ကိုသူ့အရင်သမရတွေလိုပဲအင်ဂျူရောမှာအခမ်းအနားလုပ်ပြီးဒီကျက်စင်တွေရဲ့အသက်ကိုဘေးမဲ့ပေးခဲ့ပါတယ
် Cheese you are hereby pardoned from the Thanksgiving dinner table congratulations
သမရက cheese ဆိုတဲ့ကျက်စင်ကိုအသက်ဘေးအန္တရာယ်ကလွတ်ပေးလိုက်ပါပြီဆိုပြီးပြောခဲ့တာပါ1989ခုနှစ်မှာအမေရိကန်သမရ George H.W. Bush ကစတင်ပြီးကျေးဇူးတော်နေ့မတိုင်ခင်တရက်မှာကျက်စင်ဘေးမဲ့လွတ်ပေးတဲ့အစီအစဉ်ကိုစခဲ့တာပါအင်ဂျူရောအခမ်းအနားအတွင်းသမရကမိန့်ခွန်းပြောရမှာတိုင်းပြည်လုံခြုံရေးအတွက်တာဝန်ထမ်းဆောင်နေရတဲ့တပ်ဖွဲ့ဝင်တွေကိုလည်းအခုလိုကျေးဇူးတင်စကားဆိုခဲ့ပါတယ်
We remember the folks who can't spend their holidays at home, especially the brave men and women in uniform who help keep our country
safe. တိုင်းပြည်လုံခြုံရေးအတွက်မိသားစုနဲ့အတူကျေးဇူးတော်နေ့ကိုဆင်နွှဲခွင့်မရတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုကျွန်တော်တို့အမှတ်ရနေပါတယ်။ဒီတိုင်းပြည်ဟာနေချင်းစပွဲအကောင်းဆုံးတိုင်းပြည်တစ်ခုအဖြစ်နဲ့ထင်သာမြင်သာရှိပြီးရရောလူတန်းမှုတွေနဲ့အတူကျွန်တော်တို့အခုလိုအားလိုက်ရက်ကိုဆင်နွှဲတာပါ။တခါတော့ကသမရဖရန်ကလင်ရူးစ်ဗဲလ်ပြောခဲ့သလိုအခွင့်အရေးမရတဲ့သူဘယ်သူမှမရှိတဲ့တိုင်းပြည်ဖြစ်ဖို့ကျွန်တော်တို့တန်ရိပ်ထံချထားပါတယ်ဆိုပြီးသမရအိုဘားမားကပြောသွားတာပါဗျာ
ဒီလိုမင်္ဂလာရှိတဲ့ကျေးဇူးတော်နေ့ကစလို့ဒီဇင်ဘာလကုန်အထိဟာနှစ်တစ်နှစ်ကုန်ဆုံးငန်းဤကာလဖြစ်သလိုနောက်နှစ်တစ်ကိုကြိုဆိုတဲ့အနေနဲ့လဲအလယ်ရဲ့ရှေ holiday season လို့အားလုံးကသတ်မှတ်ထားကြတာပါဗျာ holiday season စတယ်ဆိုတာနဲ့အားလည်းရဲ့ဈေးဝယ်ရသည် holiday shopping ဆိုတာကလည်းတစ်ဆက်တည်းပါကျေးဇူးတော်နေ့အပြီးနောက်တည့်ရက်တောက်ကြနေဟာဈေးဝယ်သူတွေအကြိုက် Black Friday ဆိုတဲ့နေ့ပါ
ဟုတ်ပါတယ်ဗျာ။အမေရိကမှာဈေးဝယ်ဖို့ဝါသနာပါသူတွေအတွက်ကတော့ Black Friday ဆိုတာဈေးဝယ်လို့ကောင်းတဲ့ရက်တရက်ဖြစ်ပါတယ်။ Christmas အတွက်လက်ဆောင်ပစ္စည်းတွေကိုလည်းဒီချိန်ထဲကနေရှာပြီးဝယ်ဆုကြတဲ့သူတွေလည်းရှိပါတယ်။အားလည်းရရှိအစားဈေးဝယ်ရာသီမှာဈေးလျှော်ရောင်းတဲ့အတွက်အဲ့ဒီနေ့မှာဆိုရင်နေရာတကာမှာဈေးဝယ်သူတွေနဲ့စီကားနေတာပေါ့ဗျာ။
တချို့နေရာတွေမှာဆိုဈေးချပေးထားတဲ့ပစ္စည်းတွေကိုဝယ်ဖို့ Black Friday မတိုင်ခင်ကျေးဇူးတော်နေ့ကလေးကအထူးသဖြင့်လျှက်စစ်ပစ္စည်းတွေဖြစ်တဲ့ TV တို့ကွန်ပျူတာတို့ရောင်းတဲ့ဆိုင်တွေမှာတညာလုံးနောက်တစ်နေ့မနက်မိုးလင်းတဲ့အထိထိုင်ဆောင်ကြတဲ့သူတွေတောင်ရှိပါတယ်ဗျာ။ဒီပစ္စည်းတွေကိုအရေအတွက်အကန့်အသတ်နဲ့ရောင်းတာကြောင့်စောစောဆိုင်ထဲဝင်နိုင်ရင်ကိုကသူများထက်ဦးပြီးဝယ်နိုင်အောင်ပါ။ဒါနဲ့ Black Friday လို့ဘာလို့ခေါ်ကြတယ်ဆိုတာကိုလည်းပြောပြပါအောင်ကိုအောင်အောင်ရေ
ဒီလိုပါကိုကြီးကြီးရေဟိုရုံးကဆိုရင်စရင်အင်းတွေကိုလက်နဲ့ပဲရေးကြပြီးအရှုံးပေါ်ရင်အနည်းနဲ့ရေးအမျက်ရရင်အမဲနဲ့ရေးပါတယ်1924ခုနှစ်မှာအဝတ်အစားနဲ့တခြားပစ္စည်းမျိုးစုံရောင်းတဲ့မေးစီလိုကုန်းနယ်ကြီးတွေကနေအလှပြရင်းနေတဲ့စီတန်းလှည့်လည်ပွဲလုပ်ပြီးဈေးဝယ်သူတွေကိုဆွဲဆောင်ပါတယ်ကျေးဇူးတော်နေ့မှာဒီလိုပရိတ်လုပ်ပြီးကုန်ပစ္စည်းတွေကိုလည်းကြော်ညာတာပါဒီလိုမျိုးဈေးဝယ်သူတွေကိုဆွဲဆောင်နိုင်တဲ့အတွက်ကျေးဇူးတော်နေ့အပြီးနောက်တစ်ရက်မှာဈေးဝယ်သူတွေများလာတယ်ဒါကြောင့်အမျက်စွန်းတွေလည်းပိုးရလာပါတယ်အဲ့ဒီတောက်ကြနေ့မှာဈေးရောင်းကောင်းပြီးမှင်အနှက်နဲ့ရေးရာကနေBlack Friday ဆိုပြီးတော့တွင်လာခဲ့ကြတယ်လို့ဆိုပါတယ်ဗျာ1960လောက်ကနေစပြီးကျေးဇူးတော်နေ့အပြီးနောက်တစ်ရက်ကို Black Friday နေ့အဖြစ်အားလုံးကသတ်မှတ်လာခဲ့တာပ
ါဒါနဲ့ကိုအောင်အောင်ရော Black Friday နေ့မှာဈေးမဝယ်ဘူးလားဗျ
မနေ့စောကြီးထားတဲ့ဒုက္ခကိုမခံစားနိုင်လို့တခါမှသွားတန်းမစီပါဘူးဗျာဒီလိုသွားတန်းစီပြင်မယ်လေဈေးလျှော်ရောင်းတဲ့ပစ္စည်းအရေးအတွက်ကနေလို့တော့ကိုယ်ဝယ်ဖို့အလဲမရောက်ခင်ကုန်းသွားနိုင်တာကိုဒီလိုသွားတန်းစီရဲဆိုတာကလည်းတချို့ကတော့ပျော်ကျင်ကြလို့တယ်ဗျကျွန်တော်တော့တန်းမစီနိုင်လို့အွန်လိုင်းရှော့ပင်မဲ့လုပ်ပါတယ်အင်တာနက်ကနေပဲဈေးဝယ်ဖြစ်ပါတယ်ဗျာ
အော်ဒါဆိုအခုလိုရက်တွေမှာအင်တာနက်ကနေဈေးဝယ်တဲ့သူတွေတော်တော်များတယ်လို့ကျွန်တော်ကြားတယ်နော်
ဟုတ်ပါတယ်ကိုကြီးကြီးရေအခုလိုချမ်းချမ်းစည်းစည်းရသည်တဲ့အချိန်ကြာကြီးဆောင်ပြီးတမ်းမစီနိုင်တဲ့သူနောက်သူများတွေနဲ့ပြိုင်ပြီးအလူရဲ့ဝယ်ရတာကိုမကြိုက်သူတွေကအခုခါမှာ online shopping man လုပ်ကြရတယ်ဗျဘာလို့လဲဆိုတော့ online မှာဝယ်ရင်ကိုကစောင့်နေစရာလည်းမလိုဘူးဈေးချထားတဲ့ပစ္စည်းတွေတကယ်ရောင်းဖို့ရှိသေးလားမရှိတော့ဘူးလားဆိုတာကိုလည်းကိုကချက်ချင်းသိနိုင်တယ်ဒါအပြင်ကျေးဇူးတော်နေ့မတိုင်ခင်ကလေးကဈေးချပေးထားတဲ့အတွက်ကိုစိတ်ကြဲရွေးဖို့အချိန်များများလေးရတာပေါ့လေကဲဒါကတော့ Black Friday မှာဈေးဝယ်ကြတဲ့သူတွေရဲ့အခြေအနေပေါ့ဗျာ
ဒါပေမဲ့လည်းဒီရာသီဟာဈေးဝယ်ရာသီဆိုတော့ကုန်တိုက်တွေမှာကလူတွေစီကားနေတာပဲနော
်ဟုတ်ပါတယ်ကျွန်တော်ခုနကပြောတာက Black Friday နေ့မှာဈေးဝယ်ကြတဲ့အကြောင်းပါဒါပေမဲ့ဒီရာသီတရာသီလုံးဟာဈေးဝယ်ရာသီဖြစ်လို့ခုနကျွန်တော်ပြောခဲ့တဲ့မေစီလိုကုန်တိုက်တွေမှာဆိုရင်ဒီရာသီအတွက်ဆိုင်ထဲမှာပစ္စည်းတွေကိုတေချာခင်းကျင်းပြသထားတဲ့အပြင်နယူးယောက်မြို့ကမေစီကုန်တိုက်ကြီးမှာဆိုရင်လေလူကြီးတွေရောလူငယ်တွေပါစိတ်ဝင်စားနိုင်တဲ့အရုပ်ကြီးတွေကိုဆိုင်ရဲ့ဗရင်းပေါက်တွေမှာတက်ဆင်ပြသထားပါတယ်ဗျာ2014ခုနှစ်အတွက် window display လို့ခေါ်တဲ့ဆိုင်ရဲ့ဗရင်းပေါက်အကြီးကြီးတွေမှာပြသထားတဲ့အရုပ်ကြီးတွေကိုကွန်ပျူတာပညာရှင်လျှက်စစ်ပညာရှင်နဲ့အလုပ်သမားအများပြားကတက်ဆင်ပြုလုပ်ခဲ့တာပါဒီနှစ်လုတ်တဲ့ window display 6ခုထဲမှာ Santa's Journey to the Stars ဆိုတဲ့အရုပ်လည်းပါဝင်ပါတယ်လာရောက်ကြည့်ရှုသူတွေဟာဆိုရင်လဲလှလှပပဖန်တီးထားတဲ့ LED မီးအောင်တွေကိုတွေ့ရမှာဖြစ်ပြီးအထူးပြုလုပ်ထားတဲ့အရုပ်ကြီးတွေကလည်းကြိုဆိုနေကြမယ့်အပြင် video game ကနေတဆင့်ဒီအရုပ်ကြီးတွေနဲ့ဆော်ကစားနိုင်မှာပါဒီလိုမျိုးလာရောက်ကြည့်ရှုသူတွေကိုဆွဲဆောင်နိုင်ဖို့အရုပ်တွေကိုဖန်တီးရမှာအခက်အခဲတွေအများကြီးရင်ဆိုင်ရပေမဲ့ဒါရီကိုရှင်နိုင်မဲ့သူမရှိတဲ့အတွက်မေစီအကြီးကဲတွေကအကုန်ယူကြပါတယ်ဗျာ
ဒါရင်ဘယ်ကမလဲကိုအောင်ရေမေစီကုန်တိုက်ရဲ့စီတန်းလှဲလှဲပွဲကျင်းပလာတာဒီနှစ်ဆိုရင်88ကြိမ်တောင်ရှိသွားပါပြီကျေးဇူးတော်နေ့မှာဆင်နွှဲတဲ့စီတန်းလှန့်လှဲပွဲမှာ Snoopy, Hello Kitty နဲ့ Spider-Man အယုတ်တွေအပြင် Power Ranger အယုတ်ကြီးတွေလည်းပါဝင်ပါတယ်ဒါရီအပြင်နာမည်ကျော် Broadway ကအကအဖွဲ့ဝင်နေနဲ့တီးဝိုင်းနေလဲပါဝင်ပါတယ်ဗျာ
နယူးယောက်မြို့တော်မန်ဟန်တန်မှာမနေ့9နာရီကနေစပြီးတော့ဒီစီတန်းလှဲ့လှယ်ပွဲကိုကျင်းပတာပါမေစီကုန်တဲ့ဟာဈေးဝယ်သူတွေကိုဆွဲဆောင်တဲ့အနေနဲ့ကျင်းပတာဖြစ်ပေမဲ့အခုခါမှာတော့ကျေးဇူးတော်နေ့နဲ့မေစီပရိတ်ကိုတွဲလျက်တည်လာကြပါတယ်ကဲဒါနဲ့ဒီနှစ်အားလည်းရရှိမှာဘယ်ရီခီးသွားဖို့စီစဉ်ထားတယ်လဲကိုကြီးကြီ
းဒီနှစ်မှာဓာတ်ဆီဈေးကျတာကြောင့်ခီးသွားမယ်လို့တော့စဉ်းစားထားတယ်ဗျကိုအောင်အောင်ရဒါပေမဲ့ရာသီဥတုကလည်းကျွန်တော်တို့အရှိတ်အဟုန်မှာစိုးနေပါတယ်ဗျာ
နယူးယောက်ဖီလာဒဲဖီးယားဘော့စတန်နဲ့ဝါရှင်တန်ဒီစီမြို့တွေမှာဆိုရင်မိုးရွာနှင်းတွေကျနေခရီးသွားဖို့စီစဉ်ထားသူတွေအတွက်တော့အတော်လေးဒုက္ခရောက်တဲ့နှစ်ပါပဲဗျာကဲကိုညညရေအခုလိုရာသီဥတုကြောင့်အခက်အခဲတချို့ရှိပေမဲ့ holiday season အားလည်းရရှိကာလဟာစတင်ပြီဆိုတဲ့စိတ်နဲ့အားလုံးကတော့ပျော်ပျော်ရွှင်ရွှင်ဆင်နေနေကြတယ်ဆိုပြီးတော့လဲသတင်းတွေမှာဖော်ပြကြပါတယ်ဗျာ
ကောင်းတင်ဆက်နေတဲ့တုဒ္ဒဆုံလင် American တခွင်အစီအစဉ်ပါရှင်ကိုငင်းချန်းကတွဲဖက်တင်ဆက်ထားပါတယ်အခုတော့သိပ္ပံတဲ့ဤပညာကဏ္ဍကိုထုံးလွှင့်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကတင်ဆက်ထားပါတယ်ရှင
်။လူသားတွေနေစဉ်ကျင်းနေနေတဲ့ဘဝထဲမှာသိပ္ပံဆိုင်ရာနားလည်မှုလွဲမှာပြီးအမှတ်မှားနိုင်တဲ့စကားလုံးတွေရှိနေပါတယ်။ဒီတစ်ပတ်တော့ LED လို့ခေါ်တဲ့ခေတ်နဲ့ပတ်သက်ပြီးပြောပြပေးပါမယ်။ဒီနှစ်ဇူလထဲမှာတရုတ်နိုင်ငံတောင်ပိုင်းဟျူနန်ခေတ်ဓာတ်ပုံပြည်နယ်တွေကဓာတ်ရုဆက်ယုံတရှိရာဒေသမှာခဲစိတ်တင့်နေတဲ့ကလေးပေါင်း300ကျော်ရှိနေတာမို့ဓာတ်ရုဆက်ယုံကိုပိတ်ပစ်ခဲ့ရပါတယ်။ထူးခြားတာကဒီကလေးတွေခဲစိတ်တင့်ရတာဟာခဲရံတွေကိုကိုက်တာကြောင့်ဖြစ်နိုင်တယ်လို့ဒေသအစိုးရအကြီးအကဲရဲ့ပြောကြားချက်ကိုတရုတ်အစိုးရထုတ် Global Times မှာဖော်ပြထားတာပဲဖြစ်ပါတယ်။ခဲရံကိုကာဗွန်ကြီးပဲပါတဲ့ Graphite နဲ့လုပ်ထားတာဖြစ်ပေမဲ့ခဲဆိုတဲ့အခေါ်ပေါ်ကြောင့်အမှတ်မှားတာတွေဖြစ်လာတာပါခဲဟာအစိတ်တင့်တတ်တယ်ဆိုတာသိလာကြတဲ့နောက်ပိုင်းမှာခဲနဲ့ပတ်သက်ပြီးသုံးဆွဲရမှာသတိထားလာကြတယ်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ
်ဒီခဲကိုသူတွေကြောက်တာသိမဆန်းဘူးတစားတစားနဲ့ခဲစိတ်တင့်တာကြီးအများကြီးရှိတယ်ခဲစိတ်ကတော့နှလုံးမှာဒုက္ခပေးတာမျက်စိမှာဒုက္ခပေးတာလို့လက်မှာဒုက္ခပေးတာကြီးအများကြီးရှိတော့နောက်တော့ခဲကိုကျွန်တော်တို့ကဘယ်မှာတုံးကြလဲဆိုရင် red light ဆိုတော့အနီရောင် care outside ကအဲ့ဒါလေးကဈေးအမှန်တန်ပေါ်တယ်အဲ့ဒီဟာကိုတာမန်ပိတ်နေပေါ့တုံးတဲ့ခါမှာအော်အိမ်မှာတုံးရင်အဲ့ဒီကောင်လည်းခဲစိတ်တင့်စေတာဟာလည်းဖြစ်တယ်အနီရောင်ဆေးတွေအရင်ခါရှိသမျှ led red တွေပဲနောက်မှအနီရောင်ဆေးကိုတခြားဟာတွေနဲ့ပြောင်းတာအနီရောင်ဆေးတွေခဲထားတဲ့အရုပ်ကလေးတွေနဲ့ကလေးတွေဘေးဆော့ရင်ကလေးတွေကအဲ့ဒီအရုပ်ကိုပါဇက်နဲ့ကိုက်တယ်အဲ့တော့တေးုပ်ကြီးကလွန်ခဲ့တဲ့9နှစ်လောက်ကကလေးအယုတ်တွေစိတ်ုံတစ်ခုလုံးထုတ်လိုက်တာအကုန်လုံးက red light တွေနဲ့သုံးတယ်ခဲပါတဲ့တုတ်ဆေးကိုမှုတ်ဆေးတွေပေါ့အဲ့ဒါနဲ့သုံးတော့အဲ့ဒီဟာတွေကအမှန်အယောင်လှတယ်တောက်လည်းတောက်တော့သူကရောင်းလည်းကောင်းတော့ဒီဟာတွေကအမေရိကန်ပြည်တော်စုထိတောင်ရောက်တယ်ကြာနဲ့အားရှောင်းတော့ပြောမနေနဲ့အဲ့စိတ်ုံကချမ်းသာလာတာပေါ့အမေရိကန်ပြည်တော်စုရောက်တယ်အင်္ဂလန်ရောက်တော့အဲ့မှာစမ်းသပ်လဲတော့အဲ့ဒီအနီရောင်ကခဲတွေဖြစ်နေတယ်ခဲ outside တွေဖြစ်နေတော့ကဘာခုံရုံးနေပါလေခြေကိုရောက်အောင်တိုင်တန်းတော့အဲ့ဒီပိုက်ရှင်ကလည်းသူ့ကိုသူဆူဆိုက်လုပ်ပြီးတော့သိရွာတယ်အခုဆူဆိုက်လုပ်ပေမဲ့ဒီကုနာခဲစိတ်တင့်တဲ့သူတွေကခဲဆိုတာအမှန်ကြောက်စရာကောင်းတယ်လေဟာသူက heavy metal ဖြစ်တော့ကိုခန္ဓာလေးရောက်ပြီးတုံးရင်တန်ရုံပြမထွက်တော့ဘူးခလေးတွေဆိုရင်သူက body weight ကလည်းသေးတယ်အန်ဒီကလည်းပိုကြီးတာပေါ့ဥမာအုံနှောက်ထဲရောက်တယ်ဆိုရင်အတော်လေးအန်ဒီကကြီးတယ်နောက်တော့သွေးကြောတွေရောက်ရင်သွေးကြောတွေကအလုံးမလုံးတာတွေပါရှိတတ်တယ်အဲ့တော့ကြောက်ကလေးတွေအတွက်တုံးတဲ့ပစ္စည်းတွေကိုအမှန်တန်သတိထားမှဖြစ်တယ်
။သိပ္ပံဆိုင်ရာအမှတ်မှားနိုင်တဲ့စကားလုံးတွေထဲမှာခဲရန်ဆိုတာခဲတတ်တူနဲ့လှုပ်ထားတယ်လို့ထင်တတ်ကြတာပါ
။ကျွန်တော်တို့အမှတ်မှားတာတစ်ခုရှိတာကလေးတွေတုံးတဲ့ခဲတန်နေ။အဲ့တော့ကျွန်တော်လည်းခဲတန်လို့ပြောတာပဲ။ခဲဆန်တွေက LED လို့အင်္ဂလိပ်ကလည်းရေးတယ်။ Pencil ထဲမှာ LED LED ဆိုတော့ပါတယ်။အဲ့ဒီ LED ကတကယ်တကယ်တော့အင်္ဂလိပ်လိုတန်နေပုံမှလို့ပြန်လဲခဲပဲ။ခဲဆိုတာကခဲတတ်တူနဲ့အတူတူပဲလို့ယူဆတယ်သူတို့လည်းအရင်ကဒီလိုပဲယူဆတယ်ဒါပေမဲ့အဲ့ဒီခဲစံကတကယ်တကယ်တော့ခဲမဟုတ်ပါဘူးဒီကောင်တွေက graphite ကနေလုပ်တာပါအဲ့ graphite နဲ့ကျွန်တော်တို့ဒီနောက်ပိုင်းမှာတော့ porcelain လိုမျိုး plastic လိုမျိုးရောတော့အတင်းတင်းမာတဲ့ဟာလေးလုပ်တော့အချောင်းဖြစ်အောင်လုပ်ပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းအဲ့ဒီခဲစံတွေလုပ်ပြီးတော့ဘုံမကြီးမှစမ်းသပ်ဖူပါတယ်ဒါပေမဲ့ဒီခဲကိုတချို့လူတွေကတကယ်ပဲထင်တယ် lead poisoning ဆိုကြောက်တယ်အဲ့ခဲစိတ်တင့်မှာစိုးရဲဆိုကလေးတွေခဲတံတွေပါပေးမကတ်ဘူးတလောကတရုတ်ပြည်မှာခဲစိတ်တင့်တဲ့ကလေးတွေအယောက်300လောက်တွေ့ရတယ်အဲ့ခဲစိတ်နဲ့ပတ်သက်ပြီးတော့တရုတ်ပြည်ကစုံစမ်းရေးလုပ်တော့တာဝန်ရှိတဲ့ဒေါ်ဝန်ကြီးတပါဟာကလေးတွေခဲစိတ်တင့်ပေါ့အဲ့ဒီကကလေးတွေခဲတံကိုပါးစပ်နဲ့ကိုက်နေတာဟိုအကုန်လုံးခဲစံတွေစားတယ်ဆိုတော့ခဲတံတွေစုတ်စုစားတယ်ဟောဝါစားတယ်ဒါကြောင့်ခဲစိတ်တင့်ပါတယ်လို့ပြောတော့အားလုံးကဟာသဖြစ်သွားကြတယ်
မြန်မာနိုင်ငံမှာခဲကိုအစိတ်တင့်မှန်းမသိပဲအတော့ကိုတုံးခဲ့ကြတယ်လို့ဆိုပါတယ်
လက်ကိုကျွန်တော်တို့ကအတော်ကိုတုံးတယ်လေအရင်ခက်ကဆိုရင်နိုးစီကွက်ပေါ့နိုးစီကွက်ကအိမ်လေးမှာလိုက်ဝဲတယ်မိကွက်တွေလုပ်ကုန်ရင်းနှီးစီမိကွက်တွေကိုလုပ်တဲ့အခါမှာစံပြူဆိုင်တွေကလုပ်တယ်ဆိုတော့ညှပ်ပြီးတော့ဝယ်ဒီမော့ဂျက်ဟီဆော်ရဟာဆော်ဒရင်းလို့ခေါ်တယ်စံပြူဆိုင်တွေလုပ်တယ်အဲဆော်ဒရင်းလုပ်တဲ့အခါမှာအကုန်လုံးကခဲဆော်တာပြီးတုံးတယ်ခဲနဲ့တော့ဂျက်ဟီဆော်ရတာအဲ့ဒီဂျက်ဟီဆော်တဲ့စံပြူဆိုင်တွေလည်း net poisoning တွေဖြစ်တယ်ပြီးတော့ကျွန်တော်တို့ရှိသမျှအဆမ်းယူပုံးတွေကိုကျွန်တော်တို့ဒီ plastic တွေမပေါ်ခင်ကဓာတ်ဆီတွေထည့်တယ်ရေနံစီတွေထည့်တယ်အိမ်မှာသုံးတဲ့ဓာတ်ဆီတွေရေနံစီထည့်တယ်အပြင်ကိုအဲ့ဒီပုံးတွေကိုပြန်ဆေးကြောပြီးတော့သုံးတာဟာဆီပုံးတွေဖြစ်လာဟိုကဒီကဆီပုံးကိုပုံးမှမထုတ်ပဲအဲ့ဒီဆီပုံးတွေကိုနိုင်ငံခြားလာတဲ့ရေနံစီပုံးတွေပဲဆီပုံးထည့်တယ်အဲ့ဒီခါကျပြစ်ချပြုတ်တော့ဟိုပိန်ဒီလိန်နဲ့ပေါက်တဲ့ခါကျတော့ဆီပုံးတွေကိုတစ်စီဆော်တယ်ဒီဆော်တဲ့ခါကျခဲကဟီပဲဆော်တယ်အဲလူတွေနဲ့နီးစပ်တဲ့အရာတွေဖြစ်လာတော့ခဲကဟီတွေကလည်းကျွန်တော်တို့အပတ်ဝန်းကျင်မှာအရင်များတာပဲခဲစိတ်တင်တာပေါ့ဒီနောက်ပိုင်းမှာကျတော့ဒီ circuit တွေပိုင်းလောက်တဲ့ခါကျတော့လူတွေကတော်တော်လေးသိပါတယ် circuit လောက်တဲ့ခါကျတော့ဒီ soldering ကအန်လီယံမရှိတဲ့ပစ္စည်းတွေကိုတော်တော်များတုံးတယ် direct ဒီ soldering material ကိုပြင်ဆင်ထုတ်လုပ်တယ်အဲ့ဒီခါမှာခဲနဲ့တခြား flux ဆိုတာတခါလေးရောလိုက်တော့ကျွန်တော်တို့ပြဿနာအမှန်နဲ့နေသွားတာကိုတွေ့ရတယ်ဒီ paint စီမှာတော့လည်းအခုချိန်မှာ paint စီကိုအကုန်လုံးကခဲနဲ့မလုပ်ကြဘူးပြတန်းရက်ဖို့ပြောတာကြတယ်နောက်တစ်ခုကကျွန်တော်တို့ဒီတရုတ်ဆိုင်မှာစားတဲ့ငါးကောင်းခင်းညို့လို့ပါဆိုရင်အင်ဒိုကြီးနဲ့လည်းလုပ်တာအဲ့အင်ဒိုကြီးမှာအပေါ်ကတုတ်တဲ့စင့်ကြီးကခဲနဲ့ချော်လုပ်ထားတာဖြစ်တယ်။မြန်မာပြည်မှာအရင်တော့အဲ့ဒီခဲချော်လုပ်တာရှိဘူးရဲ့။တကယ်တကယ်တော့နောက်ပိုင်းတော့ပိုကောင်းလာတော့ဒီသစ်ရွက်ပြားနေပိုတက်ဆီယမ်အောက်ဆိုက်ကနေနော်ခဲအောက်ဆိုက်မလို့ဘူးနဲ့ပိုတက်ဆီယမ်အောက်ဆိုက်ကနေပြာလို့ရင်တော့အင်ဒိုကြီးကပြဿနာမရှိ။သို့တော်လည်းကျွန်တော်တို့ဘာနဲ့လုပ်ထားတယ်။နော်ဘာအန္တရာယ်ရှိမယ်ဆိုတာမပြောနိုင်ဘူး။သို့တော်လည်းခဲနဲ့လှုပ်ထားဖို့ဒါအလားအလာတော်တော်များတယ်။ဒါဆင့်အိုးတွေနဲ့ဆင့်ပါခေါ်မယ်။သူ့ကိုခိလုံပါလိရေချိုးတာတော့ကိစ္စမရှိ။ CD တိုင်းထည့်တာလည်းကိစ္စမရှိဘူး။သို့တော့နားကောင်းခင်းညို့လိုမျိုးအပူအများကြီးပေးရတဲ့ခဲတွေကိုဟိုစားတုံးနေတော့အနေရှိနိုင်တယ်။ခဲကဒီတစ်ခါဝင်ပြီးရင်သူကမထွက်ဘူး။နောက်တစ်ခါဖြည်းဖြည်းထဝင်ရင်ကြာလာအကူမလေးဖြစ်သွားတော့သူက level တစ်ခုရောက်ရင်ဒီယောဂါကြီးခြေစစ်လက်စစ်တွေရောင်းလာမယ်။ကျဲစိတ်တဲ့ဟာလေတော့အုံနောက်မပြေတာတွေပဲဖြစ်လာတယ်အဲ့ဒါလေးကိုဘီးဆိုက်ဖို့ပါ
ဓာတုပညာရှင်ဒေါက်တာခင်မောင်ကြီးပါနောက်တစ်ပတ်မှာတော့မာကီရီလို့ခေါ်တဲ့ဗရန်းနဲ့ပတ်သက်တဲ့အမှတ်မှားနိုင်တာတွေပြောပြပါအောင်မယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့အမှုပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်
သိပ္ပံနဲ့နည်းပညာကဏ္ဍပါရှင်ဒေါက်ခင်မျိုးသက်ကတင်ဆက်သွားတာပါတောက်ကြနေညာချန် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါအ
ာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ကတန်တမန်ရက်ွက်လို့လူသိများတဲ့လူကွန်တန်နေတဲ့ရက်ွက်ကိုဂျာသာပတိနေ့ကတာလီဘန်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွေ့အဲ့ဒီရက်ွက်မှာအာဖဂန်လူညွန်ရေးတပ်ဖွဲ့တွေတုံ့ပြန်ချထားပါတယ်ဂျာသာပတိနေ့နောက်ပိုင်းကဝါဇီအက်ဘာခန်အရာမှာပောက်ကွဲမှုတွေဖြစ်ပေါ်ပြီးသနတ်တန်တွေကြားရတဲ့အကြောင်းမျက်မြင်သက်သေတွေကပြောပါတယ်သူတို့အနေနဲ့နိုင်ငံသားတွေနေထိုင်တဲ့အိမ်တွေကိုပြစ်မှတ်ထားတိုက်ခိုက်ခြင်းဖြစ်ကြောင်းတာလီဘန်ပြောခွင့်ရပုဂ္ဂိုလ်ကလည်းပြောပါတယ်ပွိုင်ဟမ်မင်းဖရန်စစ်ဟာသူ့ရဲ့သုံးရက်ကြာတူရကီနိုင်ငံကိုဒီခီးစဉ်ကိုဒီကနေ့စတင်လိုက်ပြီးဖြစ်ပါတယ်ပွိုင်ဟမ်မင်းရဲ့ခီးစဉ်ဟာမွတ်စလင်ခေါင်းဆောင်တွေနဲ့ဆက်ဆံရေးခိုင်မာကောင်းမွန်အောင်လှုပ်ဆောင်မှုရည်ရွယ်တယ်လို့ဗာတီကန်မြို့တော်ကပြောပါတယ်တူရကီသမ္မတရီဆက်တိုင်ယက်အာရဝမ်ဘာသာရေးခေါင်းဆောင်မာမက်ဂိုမက်စ်တို့နဲ့ပုံရဟမင်းကြီးတွေ့ဆုံတဲ့အချိန်ဘာသာရေးအရာတိခဏနိုင်မှုနဲ့ဘာသာရေးအစွန်းရောက်တွေကိုတိုက်ခတ်မှုတွေဟာထိတ်တန့်ကပါဝင်မဲ့အကြောင်းသက်ဆိုင်ရာအရာရှိတွေကပြောပါတယ်ပြင်သစ်သမ္မတဖရန်ဆွာအိုလန်ဟာအီဘိုလာရောဂါပိုးဆိုးသွားဖြစ်ပေါ်နေတဲ့ဂီနီနိုင်ငံကိုရောက်ရှိနေပါတယ်သမ္မတအိုလန်ဟာဂီနီခေါင်းဆောင်အနေနဲ့တွေ့ဆုံတာအပြင်အီဘိုလာရောဂါတိုက်ဖျက်ရေးလှုပ်ဆောင်နေတဲ့ဆေးကန်းတွေကိုလည်းတွားရောက်လေ့လာကြည့်ရှုမှဖြစ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံကလူခွင့်ရေးတက်ကြွလှုပ်ရှားသူနှုတ်ဦးကိုတင်ငင်အေးချမ်းမွေ့ပြပြအောင်လှုပ်ဆောင်မှုနဲ့ဒီကနေ့ရုံးထုတ်စစ်ဆေးခဲ့တဲ့အတွက်ဒါဟာတရုတ်အစိုးရအနေနဲ့အတိုက်ခံတွေအပေါ်တရားစွပ်စွဲမှုတွေကနောက်ဆုံးဆောင်ရွက်ချက်တစ်ခုလည်းဖြစ်ပါတယ်သူနှုတ်ဦးကတိုင်းပြည်ရဲ့ရန်သူတွေမဟုတ်ဘဲတရားဥပဒေစိုးမိုးမှုခိုင်မာတောင့်တင်းအောင်လှုပ်ဆောင်သူတွေသာဖြစ်တဲ့အတွက်သူတို့ကိုပြန်လွတ်ပေးဖို့သူတို့ရဲ့အမှုကြားနာခြင်းမပြုလုပ်ခင် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်ကျေးဇူးပါကိုဇော်ဝင်းလိုက် ဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆူမမရှင်အင်ဂျင်နီယာကတော့ Glenn Vocalio ဖြစ်ပါတယ် VOE မြန်မာပိုင်းရဲ့ညဘက်အစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ခဲ့တာပါမနေ့ဖက်အစီအစဉ်ကိုတော့မြန်မာစံတော်ချိန်မနေ့6:00နာရီကနေ9:00နာရီထိတင်ဆက်မှာပါရှင်တော်ရရှင်များအတွက်အေဂျင့်နဲ့ညဖြစ်ပါစေ
This program has come to you from the Voice of America, Washington.